Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းမှာသောရရှင်နေ BND ရဲ့အတွေ့အကြုံကင်းဝေးကြပါလိမ့်ခင်ဗျာ BOE American တန်ကဧပြီလ25ရက်နေ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်နားဆင်ရမှာက
အလုံးကစားဝိုင်းတစ်ခုလိုချက်ချင်းသူ့နိုင်ငံကိုစဉ်းစားပြီးကြားနိုင်ဖို့လွယ်တဲ့ကိစ္စတော့မဟုတ်ဘူးထင်ပါတယ်သို့တော်လည်းပဲလောလောဆယ်မှာကြည့်ရတာကဘုံချုပ်မှုကြီးမရောက်နိုင်တဲ့အတွက်အသက်ရှူပေါက်ထပ်ပေါက်ရသွားတယ်လို့ပြောလို့ရပါတယ
်မြန်မာပြည်အာဆီယံအထူးစည်းဝေးပွဲပေါ်အကဲခတ်တွေနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်တယ်လို့ကြီးပါရောက်မြန်မာနိုင်ငံသားတွေရဲ့ဆရာနာသိမ့်မှုစန့်ကျင်လှုပ်ရှားတဲ့သတင်းတွေကိုလည်းပြည့်ပြည့်စုံစုံကြားရဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ထားတဲ့ဒုအတန်အစီအစဉ်နဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးပွဲအပေါ်နိုင်ငံရေးသုံးသပ်သူတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကပြောပြပါလိမ့်မယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့အာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကလည်းမြန်မာလူထုရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်ရစေဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအချက်၅ချက်ပါသဘောတူညီချက်တစ်ခုရခဲ့တယ်လို့အာဆီယံအထက်ကျဥက္ကဋ္ဌဘရူလန်နိုင်ငံကဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအချက်တွေကတော့အကြမ်းဖက်လုပ်ရက်တွေအားလုံးချက်ချင်းရပ်တန့်ပြီးသက်ဆိုင်သူအားလုံးအနေနဲ့အစွမ်းကုန်ထိန်းသိမ်းတိမ်းတိမ်းလှုပ်ဆောင်ကြဖို့လူထုရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရရေးသက်ဆိုင်သူအားလုံးအနေနဲ့အပြုသဘောဆောင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဒီဆွေးနွေးညှိနှိုင်းမှုလုပ်ငန်းစဉ်ကိုအာဆီယံအတွင်းရေးမှူးချုပ်ကအထောက်အကူပြုပြီးအာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်တဦးကကမကဋ္ဌပြုဖော်ဆောင်ပေးဖို့အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဌာနကနေတဆင့်အာဆီယံအနေနဲ့လူသားစာနာမှုအကူအညီတွေပေးဖို့နဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံရေးအတွက်အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ဖို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံအရေးပေါ်အစည်းအဝေးကိုတက်ရောက်လာတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဆုံးဖြတ်ချက်တွေကိုလက်ခံမခံဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံမှာတည်ဆုံမှုတွေနဲ့အကြမ်းဖက်လုပ်ရက်တွေအချိန်မြင့်လာတာအပါအဝင်တိုင်းပြည်အခြေအနေပေါ်အထူးစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။ February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်ပြီးလွှတ်ပေးဖို့စစ်ကောင်စီခေါင်းဆောင်ကိုတိုက်တွန်းပြောဆိုခဲ့တဲ့ဆိုတာအင်ဒိုနီးရှားမလေးရှားနဲ့စင်ကာပူခေါင်းဆောင်တွေကတီးခြားစီထုတ်ပြန်ပြောဆိုခဲ့ကြပေမဲ့အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်နဲ့သဘောတူညီခဲ့တဲ့အချက်၅ချက်ထဲမှာတော့ဖန်ထားသူတွေကိုပြန်ပြီးလွှတ်ပေးဖို့ကိစ္စမပါဝင်ပါဘူးမြန်မာနိုင်ငံရဲ့လက်ရှိဖြစ်ပွားနေတဲ့အခြေအနေဟာလက်ခံနိုင်စရာမရှိကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြန်ရမှာဖြစ်တယ်လို့နိုင်ငံရေးကျင်းသားတွေပါချက်ချင်းလွှတ်ပေးဖို့မြန်မာအရေးဆွေးနွေးတဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးအပြီးမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်ပါတယ
်။ perkembangan situasi di Myanmar sesuatu yang
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာလက်ခံနိုင်စရာမရှိတယ်လို့အကြမ်းဖက်မှုတွေကိုရပ်ပြီးမြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်ပြီးရအောင်လုပ်အောင်မှာဖြစ်ကြောင်းပြောသွားတာပါ။စစ်တပ်ကအကြမ်းဖက်နေမှုတွေရပ်ပစ်ဖို့ပါဝင်မြန်မာစစ်ခေါင်းဆောင်ကိုယ်တိုင်တန်ဋိဌာန်ချလှုပ်ဆောင်တဲ့အရေးကြီးတဲ့အချက်တချို့ကိုသူပြောကြားခဲ့ကြောင်းနဲ့နိုင်ငံရေးကျင်းသားအားလုံးကိုအမြန်ပြန်ပြီးလှုပ်ပေးဖို့အပြင်မြန်မာနိုင်ငံတွင်သက်ဆိုင်ရာအဖွဲ့တွေဆွေးနွေးရင်းတွန်းအားပေးဖို့အတွက်အာဆီယံအတွင်းရေးမှူးချုပ်နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌပါဝင်နဲ့အာဆီယံအထူးကိုယ်စားလှယ်တွေခန့်အပ်ရေးဟာအရေးပါကြောင်းလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေကမြန်မာနိုင်ငံမှာအရက်သားပြည်သူတွေကိုတတ်ဖြတ်တာအပါအဝင်အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုလိုလားနေကြတာဖြစ်ပြီးအစည်းအဝေးပြီးမှမြန်မာအပါအဝင်အဖွဲ့ဝင်10နိုင်ငံကအချက်၅ချက်ပါသဘောတူညီချက်ကိုချမှတ်နိုင်ခဲ့ကြပါတယ်။ဒါကြောင့်မလေးရှားဝန်ကြီးချုပ်မိုဟေဒင်ယာရှင်းကဒီအစည်းအဝေးဟာမျှော်လင့်ထားတဲ့အောင်မြင်တယ်လို့ပြောပါတယ
်။ Luar pada jangkaan kita. Kita bukan kita tak confident tapi tak jangka bahawa insyaallah jalan dengan baik.
အစည်းအဝေးကိုဒီလောက်အဆင်ပြေမယ်ကျွန်တော်တို့ရဲ့အဆိုပြုချက်တွေကိုလက်ခံလိုက်မယ်လို့ကျွန်တော်တို့မျှော်လင့်မထားပါဘူးအခုမြန်မာစစ်ဘုံချုပ်ကြီးကဒါကိုမငင်းပယ်ပါဘူးဒါကြောင့်ဒါဟာတိတ်အားတက်ဖို့ကောင်းတဲ့တိုးတက်မှုပါလို့ပြောသွားတာပါအစည်းအဝေးတက်ရောက်လာတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က ဒီပြဿနာကိုဖြေရှင်းဖို့အတွက်နီလန်းရှာမှာဖြစ်ကြောင်းသူ့ကြေညာချက်ထဲမှာပြောထားတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်ဒေတာရင်းအကဲခတ်တွေကတော့အခုလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်စေဖို့လှုံ့ဆော်မဲ့အာဆီယံ10နိုင်ငံရဲ့သဘောတူကြေညာချက်ထွက်ပေါ်လာတာဟာမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေကြောင့်ပြပထွက်ပြေးခိုလုံမဲ့အရေးကစိုးရိမ်မှုလျော့သွားစေတယ်လို့သုံးသပ်ပါတယ်တကယ်တော့မြန်မာနိုင်ငံတွင်ဖိနှိပ်ကြမ်းဖက်မှုတွေဟာမြန်မာတနိုင်ငံအတွက်ပဲထိခိုက်စေတာမဟုတ်ဘဲကျန်တဲ့အာဆီယံ9နိုင်ငံအတွက်ပါထိခိုက်စေတယ်လို့ရာဂျာရတ်နမ်နိုင်ငံတကာလေ့လာရေးဌာနကအလစ်စတာကွတ်က VOA ကိုပြောပါတယ
် What happens in Myanmar now has significant implications for the region as a whole
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတာတွေကနေဒေတာရင်းမှာပါအကြီးအကျယ်တည်အောင်မှုတွေရှိနေပါတယ်ဒါကြောင့်ဒါဟာတခြားအဖွဲ့ဝင်9နိုင်ငံအချိုးစီးပွားပါဖြစ်လာတာပါလို့ပြောသွားတာပါအာဆီယံဟာသူတစ်ပါးရဲ့ပြည်တွင်းရေးကိုဝန်မဆွတ်တဲ့မူဝါဒကန့်ဆွဲထားပါတယ်။မြန်မာနိုင်ငံကနေချန်အဖွဲ့ဝင်နိုင်ငံတွေတဲ့နေမျိုးရေးကြော်ဖြတ်ပြီးဒုက္ခသည်တွေဝင်ရောက်လာရင်လူရေတန်း600ကျော်ရှိတဲ့အာဆီယံဒေသအတွက်မြန်မာပြည်နာကနေဒေသရင်းတည်ငြိမ်မှုတွေမကဘဲရေရှည်မှနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကိုပါကြုံလာရနိုင်တာပါ။မြန်မာနိုင်ငံတွင်စစ်တပ်နဲ့ရဲအကြမ်းဖက်မှုတွေကြောင့်ဒေသရင်းအာဆီယံခေါင်းဆောင်တွေခေါ်ယူတဲ့ဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံမှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုက်တက်အောင်နေချိန်မှာပဲပြည်ရင်းမှာတော့အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေအဖြုတ်ခွဲခံရပြီးအ ਨੇ စုံတဦးသေဆုံးခဲ့ရပါတယ်။အကြမ်းဖက်ဖြုတ်ခွဲမှုတွေကြောင့်ပြည်သူကပျောက်ကြားသပိတ်တွေဆင်နွှဲနေကြတာဖြစ်ပြီးနေပြည်တော်မှာပြုတ်လုတဲ့ဆိုက်ကယ်သပိတ်အတွင်းစစ်ကောင်စီတပ်တွေရဲ့ပစ်ခတ်မှုကြောင့်အသက်50အရွယ်အမျိုးသားတဦးသေဆုံးခဲ့ရတယ်လို့မျက်မြင်သက်သေတဦးရဲ့ပြောကြားချက်ကိုကိုးကားပြီး AFP ကပြောပါတယ်။ရဲတွေကသူ့ကိုညှက်ပြီးဖမ်းထားတော့စစ်သားတယောက်ကနောက်ကျောကနေတနက်နဲ့ဖြစ်ခဲ့တာလို့လည်းပြောပါတယ်။အခုလိုဆန္ဒပြမှုတွေကိုသွေးမြေကျဖြိုခွဲနေခဲ့တာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကနေဖိအားပေးမှုတွေရှိလာတဲ့နောက်ပိုင်းအာဆီယံကအစည်းအဝေးကျင်းပဖို့လှုပ်ခဲ့တယ်လို့အစည်းအဝေးတက်ရောက်ဖို့ပါစစ်ကောင်းဆောင်ကိုဖိတ်ကြားခဲ့တာဖြစ်ပြီးဒီလိုဖိတ်ကြားတာကိုဒေါသထွက်နေတဲ့မြန်မာနိုင်ငံတလွှားကပြည်သူတွေကလမ်းပေါ်တွေထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမျိုးကြီးတွေ၊ကြေးရွာတွေ၊ဝေးလံခေါင်ဖျားဒေသတွေနဲ့မကဘဲနေဆက်ဒေသတိုင်းဒေသလက်နက်ကိုင်နယ်မြေတွေမှာပါဆင်အာနာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနေ့စဉ်လိုလိုပြုလုပ်နေတာဖြစ်ပြီးဒီဆန္ဒပြမှုတွေကိုဖြိုခွင်းမှုကနေတည်ဆုံသူက950ဝန်းကျင်ရှိနေပြီဖြစ်ပါတယ်။စစ်တပ်အာနာသိမ်းပြီးချိန်ကလေးကပထမဆုံးပြပခီးစဉ်ဖြစ်အာဆီယံအစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကိုစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်တောင်းရောက်နေတဲ့စနေနေ့မှာပဲမြန်မာနိုင်ငံမြို့ကြီးနယ်နယ်မြို့အတော်များများမှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကိုပြုလုပ်ခဲ့ကြပါတယ်။တဝဲမှာခွတောင်းအလံတွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေကတချင်းတွေကျွေးကြော်တန်တွေအော်ဟစ်တီဆိုပြီးမော်တော်ဆိုင်ကယ်တွေနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။စစ်ကောင်းဆောင်ကိုအာဆီယံအစည်းအဝေးဖိတ်ကြားတဲ့အတွက်ဒေါသထွက်နေတဲ့လူလူကမြန်မာကိုအာဆီယံကနေထုတ်ပြဖို့အတွက်အာဆီယံကိုတောင်းဆိုခဲ့ကြတယ်လို့ရန်ကုန်မှာတော့ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဇာပနအဖြစ်ရေးဦးခွဲတဲ့ဆန္ဒပြမှုတွေပြုလုပ်ခဲ့ကြပါတယ်။စနေနေ့မှာနေပြည်တော်ပြင်မနာကတဦးသေဆုံးခဲ့ရတဲ့အတွက်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေ April 24ရက်နေ့အထိဆိုသေဆုံးရတဲ့အပြစ်မဲ့ပြည်သူက948ယောက်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကစည်းရုံးထုတ်ပြန်ပါတယ်။ဒါဟာအတည်ပြုနိုင်တဲ့အရေးအတွက်ဖြစ်ပြီးလက်တွေမှာဒီတွေပိုများနိုင်တယ်လို့လည်းပြောပါတယ်။အခုချိန်ထိအဖမ်းဆီးခံရသူက3300ကျော်ရှိနေတာပ
ါ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.33 ဘိုင်းနိုမီတာ40 kHz 8.33ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြညာနေပါတယ်။ American ပြည်ထောင်စုမှာ Johnson & Johnson COVID ရောဂါကာကွယ်ဆေးထိုးပြီးနောက်ဖြစ်တောက်ပြက်ကဲသွေးခဲတဲ့ဝေဒနာခံစားသူတချို့ရှိခဲ့ပေမဲ့ဒီကာကွယ်ဆေးကိုပြန်လည်သုံးစွဲသွားမယ့်အကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာပဲကြေညာလိုက်ပါတယ်။ Johnson & Johnson COVID ရောဂါကာကွယ်ဆေးအသုံးပြုမှုယာယီရက်ဆိုင်နာကိုပြန်လည်ရုပ်သိမ်းပေးဖို့အတွက် American ကျန်းမာရေးပညာရှင်တွေကထောက်ခံချက်ပေးလိုက်ပြီးနောက်တစ်နေ့မှာပဲအုပ်ချုပ်ရေးမှူး Andrew Cuomo ကကြေညာလိုက်တာပါ။ပြည်တော်စုအစိုးရရဲ့ထင်ရှားတဲ့ကျန်းမာရေးပညာရှင်တွေနဲ့နယူးယောက်ပြည်နယ်ကကိုဗစ်တက်ဖြစ်ရေးအဖွဲ့ဝင်တွေရဲ့သုံးသပ်ချက်တွေအရ ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးကိုပြန်လည်အသုံးပြုဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ပြည်နယ်တွေကကာကွယ်ဆေးထိုးပေးနေတဲ့နေရာတွေမှာချက်ချင်းသုံးစွဲသွားမယ်လို့လည်းပြောပါတယ်။ကာကွယ်ဆေးထိုးပြီးနောက်အမျိုးသမီးတချို့မှပြင်းထန်တဲ့သွေးခဲမှုတွေကြုံတွေ့ခဲ့ရပြီးနောက်ပြန်လည်ဆန်းစစ်ဖို့တာဝန်ရှိသူတွေကဆေးအသုံးပြုမှုကိုပြီးခဲ့တဲ့သတင်းပတ်တည်းမှာပဲယာယီရက်ဆန်လိုက်တာပါ။ဒါပေမဲ့လည်းအမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကကြွမ်းကျင်သူတွေကတော့ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးကိုပြန်လည်အသုံးပြုနိုင်ကြောင်းတောက်ကြနေကပြောဆိုလိုက်တာဖြစ်ပါတယ်။ကာကွယ်ဆေးရဲ့အကျိုးပြည့်နဲ့ပတ်သက်ပြီးအကြံပေးပွဲကမဲခွဲဆုံးဖြတ်ရမှာ10မဲ4မဲနဲ့အနိုင်ရရှိခဲ့ပြီးပြန်လည်အသုံးပြုခွင့်ရရှိခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဆော့ကင်တက္ကသိုလ်ရဲ့စီးရင်ရနယူးယောက်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်လူ 9,200 ဦးပါတည်ဆုံးခဲ့ရပြီး 6,100 ကျော်တည်ဆုံးခဲ့ရတဲ့ကယ်လီဖိုးနီးယားပြည်နယ်ပြီးရင်အမေရိကန်မှာတည်ဆုံးမှုဒုတိယအများဆုံးလည်းဖြစ်ပါတယ်။မကြာသေးခင်ရက်တွေကစလို့ကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေစံချိန်ချိုးလောက်အောင်ကြုံနေရတဲ့အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါကူးစက်သူလူနာသစ် 34,686 ဦးကိုစနေနေ့ကအတည်ပြုလိုက်ပါတယ်။ရောဂါကူးစက်သူတွေတိုးလာနေတာကြောင့်အိန္ဒိယရဲ့ဆေးရုံတွေမှာလည်းအသက်ရှူအခက်ခဲနေတဲ့လူနာတွေအတွက်အောက်ဆီဂျင်ပေးဖို့အခက်အခဲတွေကြုံနေရပါတယ်။အမေရိကန်စိုးရရဲ့ကိုဗစ်ကပ်ရေးဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖောက်စီကတော့အိန္ဒိယမှာတကြောပြန်မြင့်တက်လာတဲ့ဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ဤပညာဆိုင်ရာအကူအညီတွေနဲ့အထောက်ပံ့တွေပေးသွားမယ်လို့တောက်ကြနေကပြောဆိုထားပါတယ်။အရေးပေါ်အခြေအနေတွေကြုံနေရတဲ့အိန္ဒိယနိုင်ငံကိုတက်နိုင်သလောက်ပံ့ပိုးကူညီမဲ့အကြောင်းဒေါက်တာဖောက်စီကအင်ဗျူမှာပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဂျွန်ဆော့ကင်တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သုတေသနထုတ်ပြန်ချက်တွေအရကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်သူ145သန်းကျော်ရှိနေပြီးအမေရိကန်ကတည်ဆုံးသူ32သန်းနဲ့အများဆုံးဖြစ်ပြီးအိန္ဒိယကတော့တည်ဆုံးသူ16သန်းကျော်နဲ့ဒုတိယဘရာဇီးကတည်ဆုံးသူ14သန်းကျော်နဲ့တတိယဖြစ်ပါတယ်ပထမကမ္ဘာစစ်တွင်အာမေးနီးယားလူမျိုးတွေကိုအော်တိုမန်အင်ပါယာကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့ခြင်းအားမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်သမ္မတဂျိုးဘိုက်တန်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ်ဘိုက်တန်ရဲ့အတိအမှတ်ပြုမှုဟာသူ့ရဲ့ရွေးကောက်ပွဲကတိကူအတိုင်းဖြည့်ဆည်းလှုပ်ဆောင်ခဲ့တာဖြစ်ပြီးအာမေးနီးယားလူမျိုးတုံးတပ်ဖြတ်မှုနေ့နဲ့တရက်ထဲမှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်22တိုင်းဒီနေ့မှာအော်တိုမန်ခေတ်ကအာမေးနီးယားမျိုးတုံးတပ်ဖြတ်မှုအတွင်းတည်ဆုံခဲ့ရသူအလုံးကိုကျွန်တော်တို့သတိရနေမှာဖြစ်ပြီးဒါမျိုးရက်ဆက်ကြံကြုံမှုတွေနောက်တစ်ကြိမ်ဖြစ်လာတာမျိုးကိုကျွန်တော်တို့ကိုယ်တိုင်ကာကွယ်သွားဖို့တနေ့တန်ပြူးကြရမယ်လို့သမ္မတဘိုက်တန်ကသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအောက်လွတ်တော်အမတ်တရားကသမ္မတဘိုက်တန်ကိုတိုက်တွန်းထားတဲ့စာမှာတော့ဘိုက်တန်ဟာဒီအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုမျိုးတုံးတပ်ဖြတ်မှုအဖြစ်အတိအမှတ်ပြုတဲ့ပထမဦးဆုံးအမေရိကန်သမ္မတအဖြစ်ဖော်ပြထားပါတယ်။ဒီမိုကရက်မတ်ဘရက်ရှာမင်ကတော့ဒီမျိုးသုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Genocide denial is the last act of a genocide
မျိုးသုံးတပ်ဖြတ်မှုကိုငြင်းဆိုခြင်းဆိုတာမျိုးသုံးတပ်ဖြတ်မှုတစ်ခုရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်ပထမအဆင့်ကမျိုးထုတ်တပ်ဖြတ်တာဖြစ်ပြီးတော့နောက်တစ်ဆင့်ကအဲ့ဒီအဖြစ်ပျက်တွေကိုလက်ဆဖျောက်တာဖြစ်ပါတယ်အဲ့ဒီလိုလက်ဆဖျောက်တာဟာနောက်တစ်ချိန်မျိုးသုံးတပ်ဖြတ်ခြင်းရဲ့နိဒမ်ပြန်ဖြစ်လာတယ်လို့ဆိုပါတယ်သမိုင်းပညာရှင်တွေကတော့1915နဲ့1923အတွင်းအာမေးနီးယားလူမျိုးခက်မှန်းကြီးတသန်းခွဲဟာအော်တိုမန်အင်ပါယာလက်ထက်မှာတည်ဆုံခဲ့ရတယ်လို့ဆိုပါရယ်အစာရေစာငတ်မွစေခြင်းအတင်းချက်စေခိုင်းခြင်းနေရက်ရွှေ့ပြောင်းခြင်းတပ်ဖြတ်ပစ်ခြင်းစတဲ့ရွယ်ချက်ရှိရှိပြစ်မှတ်ထားမျိုးဖြုတ်ခံခဲ့ရတာဖြစ်တယ်လို့အာမေးနီးယားလူမျိုးတွေကပြောဆိုကြပါရယ်ယခင်အော်တိုမန်အင်ပါယာယခုတူရကီနိုင်ငံကတော့အာမေးနီးယားတွေကိုစနစ်တကျမျိုးသုံးတပ်ဖြတ်ခဲ့တယ်ဆိုတာကိုငြင်းဆိုထားပြီးတည်ဆုံသူရေအတွက်ဟာဒီထက်နည်းတယ်လို့လည်းဆိုပါရတယ်။တည်ဆုံသူတွေဟာစစ်ရဲ့သားကောင်တို့မဟုတ်ရုရှားတွေကတပ်ဖြတ်ခဲ့တယ်လို့လည်းတူရကီဘက်ကညင်းဆိုတာပါပဲ
။ဒီနေ့ကနေမနက်ခင်းသတင်းလေးကိုဒေါခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကြီးညာခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးတင်ဆက်ချင်တာကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုအပြောင်းအလဲဖြစ်စေဖို့ကုလသမဂ္ဂနဲ့အာဆီယံအပါအဝင်နိုင်ငံကအတိုင်းအဝန်ကစီးယုံတိုက်တွန်းမှုတွေလုပ်နေကြမှာပဲစစ်အာဏာသိမ်းအုပ်ချုပ်မှုအပြီးတိုင်အဆုံးသတ်ရေးအတွက်စိတ်အားထက်သန်နေကြတဲ့ပြည်ပရောက်မြန်မာတွေကအမေရိကန်၊နော်ဝေး၊နယ်သာလန်နိုင်ငံတွေမှာစနေနေ့ကဆန္ဒပြလှုပ်ရှားခဲ့ကြပါတယ်တချိန်တည်းမှာပဲမကြာသေးခင်ကဖွဲ့စည်းပေါ်ပေါက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းထောက်ခံပံ့ပိုးသွားမယ်အကြောင်းပြောဆိုကြပါတယ်ဒီအကြောင်းကိုပြောပြပါမယ်အမေရိကန်ပြည်ထောင်စုမှာတော့ Milk Tea Alliance ကဖိနိတ်ခံနိုင်ငံကပြည်သူတွေအချင်းချင်းပူးပေါင်းပြီးမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့ကိစ္စအ мян ဆုံးအဆုံးသတ်ရေးကို Washington DC ကမြန်မာစစ်တပ်ရုံတရုတ်တပ်ရုံနဲ့ Washington အထိမ်းအမှတ်ကြောက်တိုင်နာတဝိုက် AB24 မွန်လွယ်ပိုင်းမှာလက်လယ်ဆန္ဒပြခဲ့ကြတာပါဝါရှင်တန် DC ဆန္ဒပြပွဲမှာအင်အားအတော်များများနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့ DC ချင်းတိုင်းသားလူမှုအဖွဲ့အစည်းရဲ့ခေါင်းဆောင်တူဖြစ်သူကိုဒွန်ခတ်ကပြောပါတယ
်ကျွန်တော် Multi Alliance ဆိုတာကျွန်တော်တို့ Democracy လူလာတဲ့နိုင်ငံတွေเนาะအဖြစ်နှိတ်ခါနိုင်ငံတွေနောက်ပြီးမှလွတ်လပ်ရေးတဲ့တိုက်ပွဲဝင်တဲ့နိုင်ငံတွေဖြစ်တယ်တော်လှန်တဲ့နိုင်ငံတွေเนาะဖြစ်တယ်လူထုတွေဖြစ်တယ်ပေါ့เนาะကျွန်တော်မြန်မာနိုင်ငံပါတယ်ပြတော့ကျွန်တော် Thailand ပါတယ် Hong Kong ပါတယ်ကျွန်တော် Tibet ပါတယ် Kazakhstan ပါတယ် Uyghurs ဆိုတာဒီ Uyghurs ဆိုတာဟိုတရုတ်ဟိုရဲ့ state တခုပေါ့နော်အဲ့ဒီသူတို့ပါပါတယ်လို့ကျွန်တော် Freedom Justice Democracy အတွက်ကျွန်တော်စာနာပြအားလုံးဒီမှာလာတဲ့လူတွေကတော့ဒီအာဏာရှင်အဆုံးသတ်ဖို့မင်းအောင်လှိုင်နဲ့ဒီစစ်ကောင်စီတွေအမြန်ဆုံးနော်ကြဆုံးပါစေဆိုတော့မှကျွန်တော်ဆန္ဒပြကြပါတ
ယ်မြန်မာစစ်တပ်ကိုနိုင်ငံတကာကအစည်းအရုံးဆွဲဆောင်နေပေမဲ့လည်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကထောက်ခံလက်တွဲအလုပ်လုပ်လာရေးကသာအဓိကဖြစ်တယ်လို့ DC ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူဦးရင်အေးကပြောပါတယ
်မြန်မာပြည်အရေးကမြန်မာပြည်တခုလည်းအရေးမလို့ပဲနဲ့ကျွန်တော်အင်းကြီးနိုင်ငံတွေရဲ့အရေးဖြစ်လာပြီအခုဆိုရင်ဒီပွဲဆိုရင်ကျွန်တော်ထင်ရှားတယ်ကျွန်တော်ထိုင်းနိုင်ငံကရောကျွန်တော်ချင်းဟောင်ကောင်ကရောတိဘက်ကရောကလုံးတော်အော်တိုင်ဝမ်ကဆက်လက်ဥပဒေကောင်းကကျွန်တော်တို့တိုင်းပြည်အရေးအတွက်ကိုစိတ်ဝင်စားတာဝင်လာပြီးပူးပေါင်းဆောင်ရွက်ကြတယ်။အဓိကဒီနေ့ focus ကတော့ကျွန်တော်ဗမာပြည်ရေခင်းမှဖြစ်တယ်။ဗမာပြည်ဂျန်စီတွေနဲ့ပြည်သူတွေရဲ့ပိတ်ဆက်မှုတွေအတွက်ကျွန်내အင်အားစုတွေကပါတကယ်စာနာပြီးတော့သူတို့ဝိုင်းပြီးတော့တိုက်တွန်းပေးကြမယ်ဝိုင်းပြီးလှုပ်ရှားပေးကြဆိုတဲ့အချက်ဖြစ်လာတာဒါတိုးတက်ပေါ့နော်။ဒီနေ့စကျွန်တော်တို့ကဒီနေ့ပွဲမှာအဓိကဗာပေးလဲဆိုတော့ကျွန်တော်တို့လက်ရှိပြည်သူရဲ့ဆိုက NUG ဆိုတာထွက်လာပြီးအဲ့ဒီ NUG ကိုကျွန်내တိုင်းနိုင်ငံအသေးသေးကနေအတိအမှတ်ပြုလာဖို့အတွက်ကျွန်တော်ဝိုင်းပြီးလှုပ်ကြမယ်။အခုတို့မိတီလန်ဒီအင်အားစုတွေကအန်ယူဂျီကိုတရားဝင်ဆိုအပ်နေတဲ့ပြည်မှတ်ပြဖို့သဘောတူညီချက်ရရတယ
်။ American Massachusetts ပြည်နယ် Boston မြို့ကပြည်နယ်လွှတ်တော်အဆောက်အုံရှိကျင်းပတဲ့ဆက်အာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲနဲ့ပတ်သက်လို့မြို့ကန်တူဦးဖြစ်သူမတ်တော်ရာထွန်းကျော်ပြောတာက
ဒီနေ့ကတော့ကျမတို့ဒီ Boston မှာရှိတဲ့ Democracy လို့လာတော့မြန်မာပြည်သူတွေကနေပြီးတော့အန်ယူဂျီကိုကျမတို့ထောက်ခံတယ်။အန်ယူဂျီကနေလိုအပ်တဲ့အကူအညီအကုန်လုံးကိုကျမတို့ဘက်ကနေပြီးတော့လိုအပ်တဲ့အကူအညီတွေအလုံးထောက်ပံ့ပေးသွားမယ်ဆိုတော့ NUG ထောက်ခံပွဲကိုဒီနေ့လုပ်တာပါဘော့စတန်မှာတော့ဒါပေမဲ့အခုဒီနေ့အာဆီယံမှာစစ်ကောင်စီမင်းအောင်နိုင်တက်ရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးကျမတို့ပြောရမယ်ဆိုရင်တော့အဲကျမတို့အများကြီးတော့မမြော်မှန်းပါဘူးဒါပေမဲ့လောလောဆယ်တို့ statement လည်းမထွက်သေးတဲ့အတွက်အာတို့ဘာတွေပြောမယ်ဘာတို့ဘလို့ရည်ရချက်နဲ့လုပ်တယ်ဆိုတော့မပြောနိုင်သေးဘူးဒါပေမဲ့ကျမတို့ဘက်ကလိုအပ်မဲ့အလုပ်တွေဖြစ်တဲ့ကျမတို့ရဲ့ဘုံရန်သူဘုံရန်သူကဒီစစ်အာဏာရှင်ကိုဖြုတ်ချမယ်တော့ကျမတို့သွားမယ်ဘုံပန်းတိုင်ဘုံပန်းတိုင်ကကျမတို့ကကျမတို့နိုင်ငံလိုအပ်တဲ့ Federal Democracy ပြည်ထောင်စုကိုကျမတို့ကတည်ထောင်မယ်။ဒီနှစ်ခုကိုကျမတို့ကနှီးမျိုးစုံနဲ့တွားရမှာပဲ။ဒီလိုပဲကျမတို့ရှစ်ဆက်ကိုကျမတို့ fight နေရမှာပဲ
။ American ပြည်ထောင်စုမှာလိုပဲ Norway နိုင်ငံကမြို့ကြီး6မြို့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ထောက်ခံပွဲတွေကျင်းပခဲ့ကြောင်း Oslo မြို့ကန်88မျိုးဆက်ဦးမြင့်အေးကပြောပါတယ
်။ဒီ Norway တနင်္ဂနွေမှာလုံးမှာရှိရဲကျွန်တော်တို့အသင်းဖွဲ့ပေါင်း21ခုလောက်ပေါ့လေနော်။အကုန်လုံးဘာသာရေးလူမှုရေးအဲ့လိုနိုင်ငံရေးအသင်းဖွဲ့ပေါင်း20ခုပေါင်းပြီးတော့ကျွန်တော်တို့ဒီ CRPH ဆိုတဲ့ထောက်ခံတဲ့ group ဆိုပြီးတော့ကျွန်တော်တို့ရှိပါတယ်။အဲ့ဒါအဲ့ဒီကဥစည်းပြီးတော့ကျွန်တော်တို့လှုပ်တာဖြစ်တယ်။အဓိကကတော့ပေါ့ဗျာကျွန်တော်တို့ဒီပြည်သူလူထုကရွေးချယ်ထားတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရကိုကျွန်တော်တို့ NUG ကိုထောက်ခံတဲ့အစည်းအဝေးအဲကျွန်တော်တို့ပွဲကိုလှုပ်တာပေါ့လေ။အဲ့တော့ဒီဆက်တော့ကျွန်တော်ပြောခဲ့လို့အဖွဲ့ပေါင်းစုံကကျွန်တော်တို့ပါထားတဲ့ဒီ CRPH ကဥဆောင်လှုပ်တာဖြစ်တဲ့အတွက်ကျွန်တော်တို့ Oslo မှာလည်းမဟုတ်ဖဲနဲ့တခြားဒီတို့အနှံ့ပြပေါ့6နေရာလောက်မှာလုပ်တယ်ပေါ့ဗျာဘာကန်တို့ဒုတိယမြို့တော့ဘာကန်နဲ့နောက်ပြီးကျွန်တော်တို့ Poly Zone လို့နောက်ပြီးတော့ဒီ Trondheim နောက်တစ်ခုရှိသေးတယ်အဲ့လိုအကုန်လုံးကျွန်တော်တို့ဗမာတွေရှိတဲ့နေရာတွေမှာကြားသမီးလူတွေနဲ့စုပြီးခုနကနုနော်ရကေဘယ်လိုမြောက်ပိုင်းနော်ဝေးပေါ့ဗျာအဲ့ဒီဘက်ဒီမှာတို့တို့ဒီဘွဲကိုလှုပ်ချတာဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီပြည်သူလူထုရွေးချယ်ထားတဲ့ကိုယ်စားလှယ်တွေတစ်ဆင့်ရွေးကောက်ဒီဖွဲ့စည်းထားတဲ့ NUG အစိုးရကိုကျွန်တော်တို့ထောက်ခံဖို့ဖြစ်ပါတယ
်အလားတူ Netherlands နိုင်ငံမှာလည်း Dutch လူမျိုးတွေမြန်မာပြည်မှာလက်တလောဖြစ်ပွားနေတဲ့ကိစ္စပုံမသိရှိလာစေဖို့နဲ့မြန်မာအာဏာသိမ်းစစ်ကောင်စီဘောနယ်သာလန်အစိုးရရဲ့တံခတ်ပိတ်ဆို့မှုတွေတိုးလာစေဖို့ရှင်းလင်းဟောပြောမှုတွေလုပ်ခဲ့ကြောင်းကိုထင်လင်းကပြောပါတယ
်မြန်မာရေးကိုစိတ်ဝင်စားရတဲ့အကြောင်းမြန်မာအကြောင်းကိုရှင်းပြတာပေါ့နော်မြန်မာနိုင်ငံမှာဆီအာဏာသိမ်းတာနေတိုင်းလူတွေတတ်နေတယ်ဆိုတဲ့အကြောင်းတွေအင်တာနက်မရှိတဲ့အကြောင်းတွေပေါ့နော်ဒါတွေကိုသူတို့ပြောပြတဲ့အခါကျတော့ဒီနယ်သာလန်တွေကပေါ့နော်နယ်သာလန်တွေကသူတို့တွေဒီဒီမိုကရေစီနိုင်ငံမှာနေတယ်အဲ့ဒီတော့ဒီမိုကရေစီအစိုးရကိုပဲလက်ခံပါတယ်တဲ့ ဒီမိုကရေစီစံနှုန်းနဲ့ရွေးထားတဲ့ပြည်သူတွေရွေးထားတဲ့အစိုးရဆိုတဲ့အခု NGO ကိုသူတို့ထောက်ခံတယ်နောက်တစ်ချက်ကဘယ်စစ်အာဏာရှင်ကမှအာဏာသိမ်းတဲ့အစိုးရမှသူတို့မကြိုက်ပါဘူးတဲ့နော်ဒီနေ့ပြည်သူတွေတည်နေတာတွေကိုစိတ်မကောင်းဘူးမြန်မာပြည်သူတွေနဲ့သူတို့နဲ့အတူတူရှိတယ်ဆိုတော့သူကဝေးရတူခဲ့သားဆိုပြီးဒီနေ့သူကအဲ့လက်တော့ညောင်းထောင်ပြီးတပ်ပုံလိုက်တဲ့ campaign လေးတစ်ခုလုပ်တာပေါ့နော
်အမေရိကန်နဲ့ဥရောပနိုင်ငံတွေမှာလိုပဲကနေဒါဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းမြန်မာပြည်ကအာဏာသိမ်းမှုအဆုံးသတ်ရေးလှုပ်ရှားမှုတွေစနေနေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
အင်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
အပတ်စဉ်အစည်းအဝေးကိုအလှည့်ပေးကြပါတယ်။အရင်ဆုံးတော့မြန်မာရေးအာဆီယံအထူးအစည်းအဝေးအပေါ်ဆက်သွယ်မေးမြန်းချက်ကိုတင်ပြကြပါတယ်
။မင်္ဂလာပါသောရရှင်များရှင်ကျမဒင်ဂီထိုက်ပါ။မြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေအပါအဝင်နိုင်ငံမတည်ငြိမ်မှုကိုဖြေရှင်းနိုင်ရေးအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကခေါင်းဆောင်တွေစနေနေ့မှာတွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်၅ရပ်ထုတ်ခဲ့ပါတယ်ရှင်။သူတို့သဘောတူညီချက်၅ရပ်ကဒီအာဆီယံခေါင်းဆောင်တွေရဲ့သဘောတူညီဘုံသဘောတူညီချက်၅ရပ်ကမြန်မာနိုင်ငံရဲ့အချက်အတဲဖြည့်ရှင်းတဲ့နေရာမှာဘလောက်ထိရောက်နိုင်ပါသလဲဆိုတာကိုကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ဦးကျော်စံတာကိုကျမမေးမြန်းတင်ပြပေးမှာဖြစ်ပါတယ်ရှင်။အန်ကယ်ဦးကျော်စံတာမင်္ဂလာပါရှင်အန်ကယ်။
မင်္ဂလာပါမသိကြီ
းဟုတ်ကဲ့အင်ကယ်အခုဒီအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးတွေစနေနေ့ဆွေးနွေးပွဲမြန်မာရေးဆွေးနွေးပွဲဟာဆိုရင်ဘလောက်ထူးခြားပါသလဲရှင်အင်ကယ
်ပထမဆုံးထူးခြားမှုကတော့အာဆီယံအဖွဲ့အတွက်ထူးခြားမှုဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းကိုဝန်မဆွဲဘူးဆိုတဲ့မူပေါ်မှာအခြေခံပြီးဖွဲ့စည်းထားတဲ့အာဆီယံအဖွဲ့အနေနဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စကိုစီစံကွက်ပြီးတော့ဆွေးနွေးဖို့အထူးအစီအစဉ်ရကျင်းပရဆိုအတော်ထူးခြားတဲ့ကိစ္စဖြစ်ပါတယ်အထူးသဖြင့်ဘရူနိုင်းလိုနိုင်ငံမျိုးကအာရှအလျက်ရဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာနိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာဒီအာဏာပိုင်တွေရဲ့မတရားလုပ်ကိုင်မှုနဲ့ပတ်သက်တဲ့ဆိုတော့အဲ့ဒီကိစ္စမျိုးကိုဆွေးနွေးဖို့ဆိုတာဘရူနိုင်းကနိုင်ငံလည်းပဲသဲဥဆိုင်မှနိုင်ငံဖြစ်နေလေတော့သူကကမကထလုပ်ပြီးကျင်းပဖို့ဆိုတာအတော်ခရင်တဲ့ကိစ္စပါဒါကြောင့်လည်းပဲအင်ဒိုနီးရှားလိုနိုင်ငံကတက်တက်ကြွကြွဆိုတာလွန်ပြန်ခီးသွားပြီးတော့ဖြစ်အောင်လုပ်ခဲ့လို့ထင်ပါတယ်။ဒါပထမထူးခြားခုတည်းဖြစ်ပါတယ်။နောက်ပြီးတော့ဆိုတော့မာတင်ကြီးပြောသလိုပဲသူတို့ဘုံသဘောတူညီချက်ငါးရာသိအရေးကြီးပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက် consensus ဆိုတဲ့ဘုံသဘောတူညီမှုမရရင်ဘယ်တော့မှဆုံးဖြတ်ချက်မချနိုင်ပါဘူး။ဆိုတော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီချက်ငါးရာချပန်းနိုင်ခဲ့တယ်ဆိုတာလည်းပဲထူးခြားမှုတစ်ခုဖြစ်ပါတယ်။ဒီလိုထူးခြားရတာကလည်းပဲအာဆီယံဟာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့အဓိကဖိအားပေးခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒေသတွင်းအဖွဲ့အစည်းဖြစ်တဲ့ခမရိုကဒီမိုကရေစီတရားဥပဒေစိုးမိုးရေးညီညာရေးပေါ်ဆောင်မယ်လို့ပြောထားတာဒေသတွင်းမှာဘာမှမလုပ်ပါတာလူ့ဘုတာဝန်ရှိရဆိုပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာကတိုက်တွန်းဖိအားပေးကြတယ်။တရုတ်ကလည်းပဲအာရှကိုပဲခြေရန်တင်ပြီးတော့တွန်းတင်ပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီလိုအထိမှာကျင်းပနိုင်ခဲ့တာအာရှအတွက်အထူးထူးခြားတဲ့ကိစ္စတရားလို့ဆိုရမှာဖြစ်ပါတယ်မသိဘူး။
ဟုတ်ကဲ့ရှင်အဲ့တော့ဒီအာဆီယံနိုင်ငံခေါင်းဆောင်တွေရဲ့ဘုံသဘောတူညီချက်၅ရပ်ရခဲ့ပါတယ်အန်ကယ်ဆိုတော့ဒီဘုံသဘောတူညီချက်၅ရပ်နဲ့မြန်မာအချက်အတဲဘလောက်ဖြည့်ရှင်းနိုင်ပါမလဲရှင်ဘလောက်ထိရောက်နိုင်ပါသလဲရှင
်သူတို့ရဲ့သဘောတူညီချက်ကိုကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ အနာသိမ့်မှုအဓိကဟာဒီကိစ္စဟာဆေးအနာသိမ့်မှုကြောင့်ဖြစ်လာတာပါရွေးကောက်တင်နောက်ထားတဲ့အဆွေအဝါကိုဖြုတ်ချပြီးတော့အနာသိမ့်နေပေါ့လေသူတို့ကဘယ်လိုပဲဆက်စားပြီးတော့သုံးနှုန်းပေးမဲ့ဒီကိစ္စကိုသူတို့လုံးဝဝေဖန်ထိပါခြင်းမရှိပါဘူးဒါအပြင်လမ်းပေါ်ထွက်ပြီးဆန္ဒပြတဲ့လူငယ်တွေကလေးလေးတွေအပါအဝင်အများအပြားသိဆုံးခဲ့ရတဲ့ဒီကိစ္စနဲ့ပတ်သက်လေတစုံတစားသူတို့ဝန်ထမ်းကြောင့်ဆုတ်ချကြောင်းလည်းဘာမှဖော်ပြထားခြင်းမရှိပါဘူးအဲဒီဆိုတော့သူတို့ရဲ့သဘောတူညီချက်ဆိုတာဟာ PRP တောင်းဆိုတာတဲ့သမန်သူရဲ့သဘောထားကိုဖော်ပြတဲ့သဘောထားသာဖြစ်နေတာတွေ့ရပါတယ်။အဓိကအားနဲ့နေတာကတော့သူရဲ့သဘောတူညီချက်တွေထဲမှာ၅ရက်ခန့်မှကြီးလိုက်မယ်ဆိုရင်ပထမဆုံးဒီအဓိကအပြင်စပ်ဖြတ်မှုတွေကိုနှစ်ဖက်လုံးကအကြံဖက်မှုတွေကိုရရမယ်ဘာညာပြောထားရပေါ့လေ။ဆိုတော့တစ်ဖက်သက်မပြောဘူးသူကအာဏာပိုင်တွေဘက်ကလည်းနဲ့ကိုင်းဒီလူညိုကြီးတွေဘက်ကအကြံဖက်မှုအင်းအလွန်ကျွံသုံးဆွဲမှုကိုလုံးဝမပြောခဲ့ပါဘူး။အဲ့ဒါကလည်းစဉ်းစားကြရဖြစ်ပါတယ်။နောက်ပြီးတော့ဆွေးနွေးဖို့ဆိုတာသူတို့ပြောထားတယ်နောက်ပိုင်းမှာချက်သုံးမှတင်တယ်ဆွေးနွေးညှိနှိုင်းဖို့ဆွေးနွေးညှိနှိုင်းဖို့ဆိုတာဘယ်သူနဲ့ညှိနှိုင်းမှလဲနိုင်ငံရေးကောင်းဆောင်တွေထိမင်းခံရပြီးတော့လှုပ်ပေးပါလို့မပြောဘူးဆိုတော့လူတယောက်ကိုကျွန်းနေတုတ်ထားပြီးတော့မင်းနဲ့ငါဆွေးနွေးမယ်ဆိုဘယ်ဖြစ်မလဲအဲ့ဒီဟာတွေကသိအာနေချက်တွေဖြစ်လေတော့အဓိကဒီချက်တွေကိုကြည့်ရင်ပဲသိထျောက်နိုင်ပါမလားဆိုတာကတော့သံသယရှိစရာကောင်းပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အဲ့တော့ဒီဘုံသဘောတူညီချက်တွေခါရောပြည်စုံပါသလားရှင်အငယ်ပါတဲ့ပါတိုက်တဲ့အချက်တွေအားလုံးပါပါရလားရှင်
အဓိကတော့ကျွန်တော်ပြောခဲ့တဲ့ဟာနဲ့ဆက်နွယ်ပြီးတော့ပြောရမယ့်ကိစ္စဖြစ်ပါတယ်။အဓိကအားဖြင့်အနာသိမ့်ထားတာအခုဆေးဆွံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တစွန်းတစားပြစ်တင်ဝေဖန်တာမဟုတ်တော့မှပါလေ။ဒီကိစ္စအတွက်သူတို့ဝန်းနေတယ်ဆိုတာကိုတော့သူပြောရမှာပေါ့။အဲ့ဒါဖော်ပြသင့်တယ်လို့ထင်ပါတယ်။အဲ့ဒီတစ်ခုလည်းမပါဘူး။အဲဒုတိယတစ်ချက်ကတော့ဗာလဲဆိုလို့ရှိရင်အဲ့ဒီထိမ့်သိမ့်ခံနေရတဲ့နိုင်ငံရေးသမားတွေကိုလွှတ်ပေးဖို့အထူးသဖြင့်အဓိကဆွေးနွေးဖို့ရခင်ဆွေးနွေးခေါင်းဆောင်တွေဒေါအောင်ဆန်းစုကြည်တို့သမ္မတဦးဝင်းမြင့်တို့ဆွေးနွေးဖို့ဆိုတာလုံးဝမပါတော့သူတို့တရားအချက်မှာဆွေးနွေးဖို့ဆိုတာဘယ်သူနဲ့ဆွေးနွေးရမှာလဲဆိုတာအဓိကအားနည်းချက်ဖြစ်နေပါတယ်သူတို့ကဒါအာဆီယံကုစလေလွှတ်ပါလို့ပြောတဲ့ကိစ္စအာဆီယံကုစလေကိုသူတို့လက်ခံနိုင်ပါတယ်အဲ့ဒါကဘာကြောင့်လဲဆိုတော့အာဆီယံကုစလေဟာကုလသမဂ္ဂကုစလေနဲ့အများကြီးဆက်စပ်တယ်ကုလသမဂ္ဂကုစလေတို့အနောက်နိုင်ငံတွေကကုစလေတို့အမေရိကန်ကုစလေတို့လာရင်တော့သူတို့ဒါအရသာစခန်းနဲ့ပြန်ပိတ်ဖိလေးဂေးပြပြောမှာပဲသူတို့ကပြင်းပြထန်တာဟာဘယ်လိုဖြစ်စင်လဲဘယ်လိုဖြစ်စင်လဲပြောမှာအာဆီယံဟာဘယ်တော့မှမပြောပါဘူးအဓိကအဖြစ်ခိုင်ပြင်းနေမှာဖြစ်ပျက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲစဉ်းစားကြည့်ပါဒုက္ခသည်တွေထွက်ပြရတဲ့ကိစ္စဒီဘက်နိုင်ငံတွေကကိုယ်စားလှယ်တွေကအများကြီးပြင်းပြင်းထန်ထန်ပြောတယ်အာဆီယံကိုယ်စားလှယ်လက်ခံလိုက်တဲ့အခါအာဆီယံအဖွဲ့ရဲ့ပြောကြားချက်ကတော့သိပ်ပြီးတော့ပြင်းပြင်းထန်ထန်မရှိတဲ့အတွက်မြန်မာအတွက်ခံတာတယ်ဆိုတော့အခုအာဆီယံကိုကိုယ်စားလှယ်လက်ခံမယ်ဆိုတာလည်းပဲဒါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဖွဲ့တွက်နိုင်ပါတယ်ဒါအခမ်းအနားဆုံးကိုယ်စားလှယ်သာဖြစ်မယ်ဆိုပြီးတော့ဒါလက်ခံလိုက်တာတောင်းနေဆိုတဲ့သဘောသာဖြစ်ပါတယ်ဆိုတော့တကယ်တမ်းဘလောက်အောက်ကိုရသလဲဆိုတာကတော့အဲ့ဒါတွေကိုပြည်သူလူထုအဓိကအဖြစ်မြန်မာပြည်သူအများစုဒီမိုကရေစီလိုချင်တဲ့ပြည်သူတွေဆီယနာရှင်စနစ်ကိုဆန့်ကျင်နေတဲ့လူထုရဲ့ support တွေညှို့ချဖြူမှုကိုရပါမလားဆိုတာအရေးကြီးပါတယ်အဲ့ဒါကိုမရနိုင်ဘူးဆိုရင်တော့သိအောက်ကိုလောက်တဲ့support တွေမှုတွေလို့ဆိုနိုင်ဖို့ခက်ခဲပါလိမ့်မယ်မသိဘူး
ဟုတ်ကဲ့အကဲနောက်တစ်ခုကတော့ဒီတရုတ်ဘက်ကလည်းမြန်မာကိစ္စကိုအာဆီယံနီးလန်းနဲ့ဖြေရှင်းဖို့ဆိုပြီးတော့ဒွန်းဒွန်းတိုက်တိုက်ပြောနေတာရှိပါတယ်အကဲနောက်တစ်ခုကကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကုလသမဂ္ဂအတွင်းမှုချုပ်ဘက်ကလည်းဒီဟာကိုအတော်လေးမျှော်လင့်တဲ့သဘောမျိုးပြောထားတာရှိပါတယ်ဆိုတော့အခုအာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီချက်အာဆီယံရဲ့ဘုံသဘောတူညီချက်အပေါ်မှာတရုတ်နဲ့နိုင်ငံတကာဘက်ကလက်ခံလာနိုင်ခြင်းရောရှိပါသလားရှင်
မောင်စုံတရုတ်ကိုပြောမယ်ဆိုရင်တော့တရုတ်ကလက်ခံလာနိုင်တဲ့သဘောရှိပါတယ်။အာဆီယံဟာစောစောကပြောသလိုအနာသိမ့်တာတွေပါတယ်သက်ပြတ်မှုတွေစူးစူးရွားဖြစ်ခဲ့တာတွေကိုဆုံးထားထားတာမရှိတော့တရုတ်ကလည်းပဲသူတို့ပြောချင်တဲ့ line နဲ့တစ် line တည်းဖြစ်နေတယ်ဆိုတဲ့သဘောတွေ့ရပါလိမ့်မယ်။တရုတ်တင်မကပါဘူးဒေသရင်းအင်အားကြီးနိုင်ငံတွေဖြစ်ရတဲ့ဂျပန်တို့အိန္ဒိယတို့လည်းပဲဒီသဘောထားမျိုးခက်ဆင်တင်ပဲသွားလိမ့်မယ်လို့ထင်ပါတယ်။သိပြင်းပြင်းထန်ထန်မပြောဘဲနဲ့ဒါအပြော့ဆွဲနဲ့သူတို့လူလူရကောင်းရမလားအထူးသဖြင့်တရုတ်ဆိုလို့ရှိရင်မြန်မာနိုင်ငံတွင်းမှာစီးပွားရေးအကျိုးစီးပွားရေးလည်းအများကြီးရှိနေတယ်ဒါကိုသူဘယ်လိုမှအထိခိုက်မခံချင်ပါဘူးဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကိုပုတ်ခတ်ပြီးတော့တစ်ဖက်ကိုအသာပြေတဲ့ပုံစံမျိုးတရုတ်လုံးမှမဟုတ်ပါဘူးဒါအပြင်တရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်မှာအများကြီးဩဇာလွှမ်းမိုးထားတဲ့ဟာဖြစ်ပါတယ်ဆိုတော့တရုတ်အနေနဲ့အဲ့ဒီအင်အားစုတွေကိုအဖိအဖော်လုပ်ပြီးတော့ပေါ့လေမြန်မာနိုင်ငံအစိုးရဘက်မှကစားနိုင်တာလည်းရှိပါတယ်ဆိုတော့တရုတ်ကတော့အာဆီယံဒီလမ်းကြောင်းကိုခင်းပေးလိုက်တာပဲသူအတွက်တော်တော်ကောင်းတယ်အာဆီယံနဲ့ရှေ့မတူနိုင်ရင်သူကနောက်တစ်ဆင့်တက်ဖို့အတွက်သူဝင်ကောင်းဝင်လာမယ်ပေါ့လေအစိုးရအတွက်ပို့ပြီးတော့လမ်းပွင့်သွားစေတဲ့ကိစ္စလည်းဖြစ်မယ်လို့ထင်ပါတယ်ဆိုတော့ကျန်တဲ့အနောက်နိုင်ငံဒီမိုကရေစီနိုင်ငံတွေဘက်ကကြည့်ရင်တော့သူတို့ရဲ့မျှော်မှန်းချက်ဟာလောက်တင်မကပါဘူးဒီဟာလည်းပို့ပြီးဖြစ်စေချင်ပါလိမ့်မယ် သို့သော်လည်းပဲသူတို့ပြောထားတဲ့အတိုင်းအာရှန်ကခေါ်ယူလုပ်ပေးရဆိုတာကိုအာရှန်ကသူတို့စကားကိုနားထောင်တာပဲသူတို့ပြောတာကိုလိုက်နာတာပဲလို့တော့ယူဆကောင်းယူဆနိုင်စရာရှိပါတယ်ဒါပေမဲ့လည်းဒီဘက်ကဖိအားပေးမှုတွေကတော့အာရှန်ရဲ့ကူညီဖို့ဆိုတဲ့ဒီစကားပြောယူဆောင်နေတော့ပြန်ပြီးတော့ရောပါသွားလိမ့်မယ်လို့မျှော်လင့်နိုင်ရမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့တော့ဒီအခုအာဆီယံဆွေးနွေးပွဲကနေထွက်လာတဲ့ဘုံသဘောတူညီချက်၅ရက်အာဆီယံရဲ့မြန်မာရေးဆွေးနွေးပွဲမှာဆိုလို့ရှင်လေဒါအနာသိစစ်တပ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ကိုတိုင်တက်တာပေါ့နော်ဆိုတော့ဒီဆွေးနွေးပွဲကဒီအနာသိစစ်ကောင်စီရဲ့အကျိုးအမြတ်ပိုရှိဈေးသလားဒါမှမဟုတ် NUG National Unity Government ဆိုပြီးတော့ဒီဘက်ကပို့ပြီးတော့အကျိုးအမြတ်ရှိစေပါသလားဘသူတွေအမျက်ထွက်သွားပါလဲရှင်အန်ကယ်ဒီဟာကတော်တော်ဒါမြန်မာပြည်သူတွေလည်းအဲတော်လေးစိတ်ဝင်စားချမယ်ထင်ပါတယ်အန်ကယ
်အာလောင်ကစားဝိုင်းတစ်ခုလို့ချက်ချင်းအထုနိုင်ကိုစဉ်းစားပြီးကြားနိုင်ဖို့လွယ်တဲ့ကိစ္စတော့မဟုတ်ဘူးထင်ပါတယ်သို့တော်လည်းပဲလောလောဆယ်မှာကြည့်ရတာကဗိုလ်ချုပ်မှုကြီးမင်းအောင်နိုင်အတွက်အသက်ရှူပေါက်ထပ်ပေါက်ရသွားတယ်လို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုရင်သူကနိုင်ငံတွေမှာနေပြီးတော့ပြည်ပကဝိုင်းပြောနေကြတာကိုသူကနားမထောင်ဘူး။ထော်လကနန်လုံနေတင်းခံနေရလို့ပဲယူဆနိုင်တဲ့အခြေအနေအဆူလွတ်မြောက်သွားပါတယ်။အာဆီယံကအထူးအရေးပေါ်အစည်းအဝေးလုပ်မယ်ဆိုတဲ့ကိစ္စကိုသူကိုယ်တိုင်သူရဲ့အစားတော်ကနိုင်ငံခြားရေးဝန်ကြီးတွေပါတချို့ဆိုလွတ်ကြတယ်ပေါ့လေတချို့နိုင်ငံတွေဖိလစ်ပိန်းတို့ထိုင်းတို့ဆိုလို့ရှိရင်လာအိုစ်တို့သူကသူကိုယ်တိုင်သွားပြီးတော့တက်တယ်ရင်ဆိုင်တယ်ဆိုကြရတော့ဒါနိုင်ငံတကာရဲ့ဖိအားကိုသူဟာလိုက်စရလက်ခံမှုရှိတယ်ဆိုတဲ့သဘောပြသရောက်ပါတယ်ဆိုတော့သူအတွက်အများကြီးထပ်ပေါက်ရသွားပါတယ်နောက်ပြီးတော့အာဆီယံဘက်ကလွှတ်မဲ့ကိုယ်စားလှယ်ကိုလည်းပဲသူကလက်ခံနိုင်တယ်လို့စင်ကာပူနိုင်ငံခြားရေးစင်ကာပူဝန်ကြီးချုပ်ကပြောတာကိုတွေးရပါတယ်ဆိုတော့အဲ့ဒီဟာလည်းပဲသူတက်ထပ်ပေါက်ပါပဲစောစောကပြောခဲ့တယ်လို့အာဆီယံကိုယ်စားလှယ်လာပြီးဆွေးနွေးတာသူတက်သိပ်ပြီးတော့ပြင်းပြင်းထန်ထန်ကြီးမားတဲ့ဖိအားနဲ့ရင်ဆိုင်ရနိုင်ရမရှိပါဘူးသူအာဆီယံဟာသူနဲ့တသဘောတည်းဖြစ်အောင်သူကပြောယူလို့ရမယ်ဆိုပြီးသူကညွှန်မှတ်နိုင်ပါတယ်နောက်ပြီးသူတို့အချိန်ဆွဲလို့ရတော့တာပေါ့မသိလိတကယ်တော့သူတို့အစားတော့တစ်နှစ်တွင်မှလုပ်ပေးပါမယ်လို့ပြောတယ်ဒါပေမဲ့အခုပဲ3လရှိလာခဲ့ပြီဖြစ်တော့အာဆီယံကိုယ်စားလှုပ်ဖို့ကဘယ်လောက်စီမံစီစဉ်နိုင်မှာလဲဘယ်တော့လှုပ်ဖြစ်မှာလဲအဲ့ဒါတွေးမှညှိနှိုင်းမှာ ਨੇ ဒရုန်းနဲ့ကိုထုံသွားမှာဖြစ်ပါတယ်ဆိုတော့ဒီဟာကိုသူကအချိန်ပို့ပြီးတော့ဆွဲပြီးကစားနိုင်တဲ့အချိန်လည်းရသွားမှာဖြစ်ပါတယ်ဆိုတော့ဒီအမျိုးသားညီညွတ်ရေးအစိုးရပေါ့နော် National Unity Government အဲ့ဒီဘက်ကတော့သူတို့မျှော်မှန်းချက်ကတော့ဘယ်လောက်ထိထားတယ်လဲသူတို့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာဆာဆာကတော့အခုအာဆီယံရဲ့ဒီသုံးဖြတ်ချက်သဘောတူညီမှုကရကိုကျိုးဆိုရလို့အကြံဉာဏ်အဖြစ်ကျွန်တော်သိရပါတယ်ဘယ်လောက်ထိဆိုင်ခိုင်းမှမှာအကြီးကျိုးဆိုလဲအလေးနဲ့ထားကျိုးဆိုလဲဆိုတော့ကျွန်တော်မသိနိုင်ဘူးကျိုးဆိုရဆွဲသဘောကတော့တောက်ပါတယ်သို့တော်လည်းပဲသူတို့လူချင်းတဲ့အတိုင်းဒါရပါမလားသူတို့ဟာအာဆီယံတောင်းဆိုချက်ထဲမှာကတော့တင်ပြချက်ထဲမှာကတော့အရက်ဖက်နဲ့ဆွေးနွေးဖို့ပါလေပါတယ်ဆိုတော့သူတို့ဟာစစ်ကောင်စီနဲ့ဒီဝင်ဆွေးအာဆီယံကိုအမှုထားပြီးတော့ဆွေးနွေးခွင့်ရမလားရလာမယ်ဆိုရင်တော့မဆိုးဘူးလို့ပြောနေပါတယ်။ဘာပဲပြောပြောသူတို့နဲ့တန်းတူထားပြီးဆွေးနွေးခွင့်ရမယ်။ဒါပေမဲ့သူတို့အဓိကပြောသူတို့ကိုစားပြုလို့ရမလားဒေါန်ဆန်းစုကြည်ဘာပဲနဲ့ဆိုတာလည်းပဲမေးစရာဖြစ်ပါတယ်။ဆိုတော့အဓိကသူတို့ဘက်ကရအောင်တောင်းဆိုရဖို့ကတော့အ ਨੇ ဆုံးခေါင်းဆောင်တွေကိုလှုပ်ပေးဖို့တောင်းဆိုပြီးမှသာလျှင်ဆွေးနွေးမယ်ဆိုရင်သူတို့ဘက်ကလည်းပဲအကျိုးအမြတ်အနိုင်ငယ်ရရှိနိုင်တယ်လို့ယူဆရပါတယ်။အထူးသဖြင့်အရေးကြီးတာပြည်သူအတွက်ဘယ်လောက်အကျိုးရှိသလဲ။အခုဆိုရင်ပြည်သူအတွက်အကျိုးအတော်ရုပ်ခဲ့ပါပြီ။သမိုင်းမှာဆူယုစကားရှိပါတယ်။သမိုင်းမှာတစ်ချက်မှာခဲ့ရင်နောက်လာနောက်တော့တစ်ဆက်လိုက်လို့မမီတော့ဘူးဆိုတာအဲမသိအမှန်ငံပါတယ်မြန်မာနိုင်ငံမှာ58 60နှစ်ဗိုလ်ချုပ်နေဝင်အနာစိမ့်လိုက်တဲ့တစ်ချက်အမှားဟာအခုနှစ်ပေါင်း60ကျော်လာခဲ့ပါပြီ။ရာစုရဲ့လွန်ခဲ့ပြီ။အဖက်ဆယ်လို့မရနိုင်သေးပါဘူး။ဆိုတော့ဒီအမှားကိုအခုလည်းပဲထက်ကမှားနေကြခြင်းအဖြစ်နောက်မျိုးဆက်တွေလည်းပဲအများကြီးအခုစေကောင်းဆောင်တွေရဲ့သားသမီးမြင့်မြင့်မျိုးဆက်တွေလည်းပဲဒီတန်းကလွတ်ချင်မှလွတ်မှာပါ။ဒီလိုပဲစစ်ပြီးသွားမှာဖြစ်ပါတယ်ဆိုတော့ပြည်သူလူထုရဲ့ဒါပြည်သူတွေဒုက္ခကလွတ်မြောက်နိုင်မှသာလျှင်ပြည်သူတွေအတွက်အမျက်ထွက်မယ်အစာစီးရမယ်လို့ပြောရမယ်ဆိုရင်တော့ဒီဟာအရှုံးနိုင်ကိုကျူတင်းတယ်လို့တွက်ချက်လို့မရသေးဘူးအတော့ကိုအချိန်ကြာဆောင်ရရဦးမယ်ကိစ္စဖြစ်တယ်လို့ပြောရမယ်ထင်ပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အန်ကယ်ဦးကျော်စံပါအထူးပဲချေစုတင်ပါတယ်ရှင်အန်ကယ
်ရပါတယ်မသိဘူးရှင်းပ
ါချင်းရှားတဲ့လူခွင့်ရလှူရှားသူဦးအောင်မျိုးမင်းကတော့အာဆီယံဖွဲ့ကြီးရဲ့အတိုင်းအတာအရအခုလိုမြန်မာအရေးအထူးစည်းဝေးဆောင်ရွက်မှုကထူးခြားတယ်လို့ရှုမြင်ပေမဲ့လည်းအာဆီယံရဲ့တိုက်တွန်းဆောင်ရွက်ချက်ကမြန်မာပဋိပက္ခဖြည့်ရှင်ရေးမှာထိရောက်မှုရှိပါမလားဆိုတဲ့အပေါ်မှာတန်တရာရှိနေသူပါဦးအောင်မျိုးမင်းကိုလည်းဆက်သွယ်မေးမြန်းထားပါတယ်ရှင်
ကျွန်တော်တို့ဒီအာဆီယံထုတ်ပြန်ချက်မှာတောင်းဆိုရဲဆိုရဲပါတယ်ဒါပေမဲ့တောင်းဆိုမယ်ဆိုလို့ရှိရင်ဘယ်လိုမျိုးအချိန်မျိုးမှာဘလောက်ထိနောက်ဆုံးထားပြီးတောင်းဆိုမလဲဆိုတဲ့တတ်မှတ်ချက်ကျွန်တော်တို့မပါဘူးနောက်တစ်ခါမှဖြစ်မနေတောင်းဆိုမယ်ဆိုတဲ့လေတံမျိုးအဲဒီခေါ်အားပေါ့နော်ဒီစကလုံးရဲ့အလေးနဲ့ပုံစံမျိုးလည်းမပါဘူးမပါတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီတောင်းဆိုချက်ကဟိုလုတ်ပါတယ်ငါတို့ဘက်ကအာဆီယံဘက်ကတော့တတ်နိုင်နေပြီလုတ်နေပါတယ်ဆက်လက်ပြီးတော့လည်းလုံနေပါမယ်ဆိုတော့အချိန်ဆွဲတဲ့ဤပြူဟာတွေကိုရောက်ရှိသွားမှကျွန်တော်ရမ်းစိုးရိမ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါမျိုးအချိန်ဆွဲထားတဲ့ခါမှာကျွန်တော်တို့ကလမ်းညွန်မြေပုံလိုပဲအရင်တော့ဆွဲခဲ့တဲ့ဒီလမ်းပြမြေပုံလိုပဲနှစ်ပေါင်းအများကြီးကြာသွားနိုင်တယ်။အစိမ့်နေအများကြီးကြာသွားနိုင်တယ်။တစ်ချိန်တည်းမှာပဲတခြားသောနိုင်ငံတကာရဲ့ဟိုအရေးကြီးဆောင်ရွက်မှုတွေကအာဆီယံလုံနေတဲ့မင်းတို့ဝင်စရာမလိုဘူးဆိုတော့ပုံစံမျိုးနဲ့သွားနိုင်တဲ့အရာမျိုးဖြစ်တဲ့အတွက်အချိန်ကြာလေးပြည်သူနာလေးပါအဲ့တော့အချိန်ဆွဲတဲ့ပုံစံမျိုးနဲ့အကြောင်းပြလို့ကောင်းအောင်လှုပ်ဆောင်တဲ့ပုံစံမျိုးမဖြစ်ဖို့အတွက်အလေးနဲ့တိုက်တွန်းပါတယ်ဒီကိစ္စရဲ့လှည့်ကွက်ထဲမှာလည်းတတိထားပြီးတော့ကျွန်တော်တို့ဟိုစဉ်းစားဆင်ခြင်မှုလိုအပ်ပါတယ
်အခုဒီအာဆီယံထုတ်ပြန်ချက်မှာပထမဆုံးကတော့ဒါအကြမ်းဖက်တာတွေရပ်ဖို့ဆိုပြီးတော့သူတို့ကပြောထားပါတယ်ဆိုတော့ဟိုဒီအခုဒီစစ်တပ်ကနေပြီးတော့ဒီငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြောင်းမဲ့ပေါ့နော်ဖြိုခွင်းနေတာလမ်းပေါ်မထွက်ရတဲ့အခြေအနေမျိုးထိရိုက်နေတာတွေအဆုံးသတ်သွားနိုင်မဲ့ဟိုလမ်းစာပါလားရှင်ဥအောင်မျိုးမင်းဘယ်လိုမြင်ပါလဲ
ကျွန်တော်ကတော့ဒီလိုမျိုးသူ့ရဲ့ပြောကြားချက်ကလက်ရှိအခြေအနေနဲ့မထည့်ဟပ်ဘူးထင်တယ်။လက်ရှိအခြေအနေကိုနားမလည်ဘဲနဲ့ပြောထားတဲ့ပုံစံတစ်ခုကဘယ်တော့မှအဖြေကိုပေါ်နိုင်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အခုအချိန်မှာကျွန်တော်တို့ကဒီပြည်သူနဲ့ဒီစစ်တပ်နဲ့ကြားထဲမှာအကြမ်းဖက်တာဘယ်သူလဲဆိုတာသဘောပေါက်ဖို့လိုအပ်တယ်။ပြည်သူတွေကအကြမ်းဖက်တဲ့သူမဟုတ်ပါဘူး။ပြည်သူတွေကဒီအသက်ကိုရင်းပြီးတော့အကြမ်းဖက်တာကိုခံနေရတဲ့သူတွေပဲဖြစ်ပါတယ်။လက်ရှိကျွန်တော်တို့ကြုံတွေ့နေရတဲ့တပ်ဖြတ်မှုတွေလူရဲမှုတွေထောင်ထဲမှာနှိပ်စက်မှုကြောင့်ဖြစ်နေတာအဲ့ဒါကစစ်တပ်ကအကြမ်းဖက်တာပါ။ပြည်သူတွေကအကြမ်းဖက်တာမဟုတ်တဲ့အတွက်နှစ်ဖက်လုံးအကြမ်းဖက်မှုရတမှုအတွက်ပြောကြားခြင်းကိုယ်တိုင်ကလွဲမှားနေတဲ့ကောက်ချက်ဖြစ်တယ်။လွဲမှားနေတဲ့ကောက်ချက်ကိုအခြေခံပြီးတော့ပြောဆိုမှုကလည်းဘလို့မှမှန်ကန်တဲ့လမ်းကြောင်းကိုသွားနိုင်မှာမဟုတ်ဘူးဆိုတာကျွန်တော်တင်ပြချင်ပါတယ်
။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဖြစ်နေတာကဒါပြည်သူတွေဘက်ကလည်းဒါသူတို့ရဲ့စိုးရိမ်ချက်နဲ့သူတို့တိုက်ခိုက်နေတာမျိုးတွေရှိပါတယ်။ဒါလက်လုံဟိုဟိုတူမီလိုဟာမျိုးနဲ့ပေါ့နော်နောက်တစ်ခါဒီလိုအတားအဆီးတွေဒါလည်းဒါစစ်တပ်ဖက်ကဝင်ပြီးတော့သူတို့ဖမ်းမှာရိုက်နှက်မှာစိုးရိမ်ချက်ကြောင့်ဖြစ်လာတယ်လို့လည်းပြောလို့ရပါတယ်ဆိုတော့ဒီလိုအကြမ်းဖက်မှုမျိုးတွေမရှိတော့ဘဲနဲ့ငြင်းငြင်းချမ်းချမ်းဆန္ဒပြပွဲမျိုးများဖြစ်လာနိုင်မလားရှင်အခုအခြေညာချက်ကိုစစ်တပ်ဘက်ကဘလောက်ဟိုနားထောင်မယ်လို့ဥအောင်မျိုးမင်းထင်ပါတယ်
ဒီလိုမျိုးတောင်းဆိုချက်အခုလိုမျိုးထုတ်ပြန်ချက်ကိုစီးဝေးလာတက်တဲ့စေအုပ်စုခေါင်းဆောင်ကနေပါမတတိချာပြောသွားတာမရှိဘူး။လိုက်နာပါမယ်လည်းမပြောဘူး။မလိုက်နာပါမယ်လည်းမပြောသွားဘူး။အဲ့ဒီအချက်ကကျွန်တော်တို့အတွက်ဟိုဘလုံမျိုးနီးနဲ့ရက်တက်မလဲဆိုတဲ့မိကုံးကိုအများကြီးဖြစ်စေပါတယ်။ဘာကြောင့်လဲဆိုတော့တကယ်လို့ဒါခုနလိုညင်းညင်းညက်ညက်နဲ့ဖြည့်ရှင်းစရာဖြည့်ရှင်းခြင်းနဲ့စိတ်ထမျိုးရှိရင်အခုလိုမျိုးအာနာသိမ့်တာလည်းရှိမှာမဟုတ်ဘူး။ညင်းညင်းညက်ညက်နဲ့ဖြည့်ရှင်းမယ်ဆိုတဲ့ဆန္ဒရှိရင်အစိုးရတွေကဒါကိုလှုပ်ဆောင်မယ်ဆိုတော့ဂတိတွေပေးပြီးတော့ဖြစ်နိုင်တဲ့လမ်းကြောင်းကိုသွားမယ်သဘောမျိုးရှိပါတယ်ဒါပေမဲ့ရေးရသေးကြတဲ့အဖြေတွေလည်းမပေးဘူးနောက်တစ်ခါဒီလိုမျိုးလှုပ်ဆောင်မယ်ဆိုတဲ့ဟာကိုအချိန်ကာလတစ်ခုအရသတ်မှတ်ပြီးတော့ဒီဘက်ကတောင်းဆိုမှုလည်းမရှိတဲ့အတွက်ဟိုရက်တမ်းမှုအတွက်ကတော့ပြောတာပြောတယ်တကယ်တမ်းကျွန်တော်တို့ပေါ်ဆောင်နိုင်မှုအတွက်မတေချာမရေရာတော့ဒါကတော့ရှင်းပါတယ်ဗျ
ဟုတ်ကဲ့ရှင်ဥရောမျိုးမြေအဲ့တော့ခုနကဒီ NUG ဘက်ကဒေါက်တာဆာဆာတို့ကတော့ဒီထုတ်ပြန်ချက်ကိုကြိုးဆိုတယ်ဆိုတဲ့သဘောမျိုးသူတို့ဘက်ကထုတ်ထားတာတွေ့ပါတယ်ဆိုတော့ဒီထုတ်ပြန်ချက်မှာအပြုသဘောဆောင်ပေါ့နော်လက်ရှိဒီဆီယနာတိမ့်မှုကြောင့်ဖြစ်လာရတဲ့အကြမ်းဖက်မှုတွေလူပေါင်း900ကျော်သေဆုံးခဲ့တဲ့အကြမ်းဖက်မှုတွေကနေဟိုပြည်လဲလာမဲ့လမ်းစာမျိုးများဖြစ်လာပါသလားဥရောမျိုးမြေဒီထုတ်ပြန်ချက်အာဆီယံရဲ့ဆွေးနွေးပွဲရလဒ်ကနေပြီးတော့အပြုသဘောဘာများတွေ့ပါသလဲရှင်
အကျိုးသဘောကတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဒီလောက်ထိထွက်ပေါ်လာတယ်ဆိုတာအာဆီယံရဲ့စံချိန်ရဆိုတော့မစိုးဘူးလို့ပြောလို့ရတယ်။ဒါပေမဲ့ကျွန်တော်တို့ဘာတွေ့ရလဲဆိုတော့အရင်တုန်းကဒီဘရူနိုင်းကနေထုတ်ပြန်ခဲ့တဲ့ကြေညာချက်မတိုင်ခင်မှာထုတ်ပြန်ခဲ့တဲ့စင်ကာပူ၊မလေးရှား၊အင်ဒိုနီးရှားသူတို့ရဲ့ထုတ်ပြန်ချက်တွေကပို့ပြီးတော့ဟိုတိကျပို့ပြီးတော့ဟိုစကလုံးရသုံးနှုတ်တာပို့ပြီးတော့ထိရောက်တယ်။ ပို့ပြီးတော့ဒါဟိုလေးနဲ့တယ်ပေါ့ဒါပေမဲ့နောက်ပိုင်းမှာစကလုံးလျှော့သွားတယ်အဲ့ဒီအချက်တစ်ခုကကျွန်တော်တို့အာဆီယံအတွင်းမှာဟိုယက်တီချက်တီမတူတဲ့နိုင်ငံတွေရှိနေတယ်ဆိုတဲ့အချက်ဖြစ်တယ်အဲ့တော့ဒီလိုမျိုးကိစ္စမှာကျွန်တော်တို့ကအာဆီယံအဖွဲ့ကိုကိုးစားပြုပြီးထုတ်တဲ့ဟာကကြီးညာချက်တသက်ထုတ်တဲ့သဘောမျိုးပဲဆိုတဲ့အဲ့လိုမျိုးခံယူချက်ဆိုတော့ဒါအောင်မြင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ကိစ္စတစ်ခုကကြီးညာချက်ပဲထုတ်ပြီးတော့နောက်ကနောက်ဆက်တွဲလှုပ်ဆောင်မှုတွေနော်အရေးယူဆောင်ရွက်မှုပြောင်းလဲမှုတွေအမှန်တကယ်လုပ်ဆောင်မှုမရှိလို့ရှင်တော့ဒါကအာဆီယံစက်ကူကြားကနေထုတ်တဲ့နောက်ထပ်စက်ကူဖြူထုတ်ပြန်ကြေညာချက်ပဲဖြစ်မယ်အဲ့ဒါတော့ကျွန်တော်စိုးရိမ်ပါတယ
်ဟုတ်ကဲ့အဲ့တော့သူတို့ထုတ်ပြန်ချက်တန်းမှာနံပါတ်3အချက်ပေါ့နော်အဲသူတို့ကနေပြီးတော့ဂျားဝင်ပြီးတော့ဒါစစ်ဆက်ဆွေးနွေးရေးလမ်းကြောင်းဖြစ်လာဖို့ဟိုလုပ်မယ်ဆိုတဲ့ဟာအပေါ်မှာရောဥအောင်မျိုးမင်းဒါဘလောက်များမျှော်လင့်ချက်ရှိပါသလဲရှင်တကယ်ပဲဟိုစစ်ဆက်ဆွေးနွေးမယ်ဆိုတော့ဘယ်သူတွေနဲ့ဘယ်သူတွေစစ်ဆက်မလဲဆိုတာတော့မပါဘူးပေါ့เนาะဒါပေမဲ့ဟိုဆွေးနွေးအဖြေရှာရေးဆိုတာမျိုးကရောဖြစ်လာနိုင်ပါသလားအလားမျှော်လင့်ချက်ဘယ်လောက်ရှိပါလဲ
စစ်ဆက်ဆွေးနွေးဖို့အတွက်ဘယ်လောက်ထိသူတို့ကစစ်ဆက်ဆွေးနွေးမှုလုပ်နိုင်မလဲနောက်တစ်ခါစစ်ဆက်ဆွေးနွေးမှုကိုပါဝင်တဲ့ဟိုဘက်တွေကရောဘယ်လောက်ထိဒီဟာကိုလေးစားလိုက်နိုင်မလဲဆိုတဲ့အချက်ပေါ်မှာတော့အများကြီးမူတည်ပါတယ်ဒီကိစ္စတစ်ခုနဲ့ဟိုထုတ်ပြန်ချက်တစ်ခုနဲ့တော့ကျွန်တော်တို့ကဖြစ်နိုင်လားမဖြစ်နိုင်ဘူးလားကျွန်တော်တို့ပြောလို့မရအောင်နောက်တစ်ခါစစ်ဆက်ဆွေးနွေးမှုလှုပ်ဆောင်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ကဒီတက်မတော်စစ်တပ်နဲ့ပဲကျွန်တော်တွေ့ပြီးတော့စစ်ဆက်လို့မရဘူးဗျကျွန်တော်တို့ဒီမှာအခုချိန်မှာဖန်ဆီးခံထိထားတဲ့ကျွန်တော်တို့ပြည်သူတွေရှိတယ်နိုင်ငံရေးကောင်းဆောင်နေရှိသူတို့ကိုမလွတ်မချင်းဆွေးဆက်ဆွေးနွေးမှုတကတော့ကျွန်တော်တို့ဖြစ်လာမှာမဟုတ်ဘာကြောင့်လဲဆိုတော့ဆွေးဆက်ဆွေးနွေးမှုကယုံကြည်မှုပါမူတည်ပါတယ်တော့ပြည်သူလူထုကိုဖန်ဆီးထားတာတွေနှိမ့်ဆက်ထားတာမရမချင်းဆွေးဆက်ဆွေးနွေးတဲ့စပွဲဝိုင်းကိုသွားနိုင်မှုယုံကြည်ချက်ကရှိမှာမဟုတ်ယုံကြည်ချက်မရှိဘဲနဲ့ဒီလာခဲ့ကြစကားပြောကြမယ်ဆိုတော့ဟိုဆွေးနွေးချက်ကလည်းရေရှည်တည်တတ်မှာမဟုတ်ခင်ဗျအဲ့တော့ဆွေးဆက်ဆွေးနွေးမှုအတွက်လမ်းကြောင်းသွားတာအာဆီယံလမ်းကြောင်းတိုင်းဖြစ်တယ်ဒါကပြောမယ်ဆိုရင်တော့ဟိုသူတို့ဘက်ကစိတ်ဝင်စားတယ်ဆိုတာရှိပေမဲ့တောင်းဆိုချက်တစ်ခုနဲ့ခုနလိုစိတ်ဆက်ဆွေးနွေးဖို့စပွဲဝိုင်းပုံစံတို့နောက်တစ်ခါယုံကြည်ချက်တို့နောက်တစ်ခါဆွေးနွေးမဲ့သူတွေကဒီပြည်သူလူထုကနေအတိမတ်ပြုပြီးเนาะပြည်သူလူထုကပြည်သူဆိုရပြည်သူခေါင်းဆောင်ဆိုပြီးတော့ပြောထားတဲ့သူတွေမပါမချင်းကတော့စိတ်ဆက်ဆွေးနွေးမှုလမ်းကြောင်းကစကလုံးမဲ့ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့အဲ့တော့ဒီအခုအာဆီယံကြီးညာချက်မှာဆိုလို့ရှိရင်ဒေါက်တာဆဆူဂျီအပါအဝင်ဦးဝင်းမြင့်အပါအဝင်ဖန်ခံထားတဲ့ဒါနိုင်ငံရေးခေါင်းဆောင်တွေလွှတ်ပေးဖို့ဆိုတော့ဟာမျိုးမပါပါဘူးဒါဆိုလို့ရှိရင်ဒါကုလသမဂ္ဂလုံခြုံရေးကောင်စီလို့နေရာမျိုးမှာတောင်းမှဒါဖန်ထားတဲ့သူတွေပြန်လွှတ်ပေးဖို့ဆိုတော့ပါပါတယ်ဆိုတော့ခုနဦးအောင်မျိုးမြင့်ပြောသလိုပြောတဲ့ထဲမှာလည်းပါပါတယ်ဒီဖန်ထားတဲ့သူတွေမလွတ်မချင်းယုံကြည်ချက်မတီးဆောင်မချင်းစစ်ဆက်ဆွေးနွေးရေးကဖြစ်လာမဲ့ပုံမရှိဘူးဆိုတော့ဒီအာဆီယံကြီးညာချက်မှာဒီလူတွေလွတ်ပေးရကလည်းမတွေ့ရပါဘူးရှင်ဥောက်မျိုးမင်းဒီပေါ်မှာရောဗာမားပြောလို့ရပါလဲ
အဲ့ဒီအချက်ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုဆိုထုတ်ဖို့ပြောဆိုမှုကြောင့်ဖန်ခံထိတဲ့သူပဲဖြစ်ဖြစ်နိုင်ငံရေးယုံကြည်တဲ့သူတယောက်ပဲဖန်ခံမှုဒါပဲဖြစ်ဖြစ်လူတယောက်ဖန်ခံခြင်းကိစ္စတစ်ခုကကျွန်တော်တို့လူခွေးကိစ္စတရားဖြစ်တယ်အဲ့တော့ဒီလိုမျိုးကိစ္စတွေကိုလွတ်ပေးမှသူတို့တွေကနေလွတ်လပ်လပ်နဲ့ပြန်ပြီးတော့ဒီခုနဆွေးနွေးတဲ့ကိစ္စတွေဒီလိုမျိုးကျွန်တော်တို့ဟိုတွေ့ဆုံတဲ့ကိစ္စတွေမှာပါဝင်နိုင်မှာဖြစ်တယ်။အဲ့တော့ဒါမျိုးကိစ္စကိုလွတ်ဖို့အတွက်နောက်တစ်ခါဒီလိုမျိုးဖန်ဆီးခံတဲ့သူတွေကိုအမြန်ဆုံးပြန်ပြီးတော့နော်လွတ်လွတ်လပ်ပြန်နေနိုင်မှုအတွက်တောင်းဆိုမှုမရှိခြင်းကအာဆီယံရဲ့ခုနကပြောကြားတဲ့အချက်တွေထဲမှာအတိတ်ကအားအနေဆုံးပဲအတိတ်ကလိုအပ်ဆုံးအချက်တစ်ချက်လည်းပြောင်းနေတာလို့ပဲထောက်ပြခြင်းပါတယ်။
ဟုတ်ကဲ့ဦးအောင်မျိုးမင်းအဲ့တော့အခုဒီဆန္ဒပြတဲ့ဟာတွေကိုလည်းဒီအာဆီယံဆွေးနွေးပွဲနေ့မှာလည်းဒါဖြိုခွင်းနေတာပါဆက်ပြီးတော့လေဒီစစ်တပ်နဲ့ရဲဘက်ကဆက်ပြီးတော့ဖြိုခွင်းနေတာပါဆိုတော့ဒီအာဆီယံဆွေးနွေးပွဲကိုလည်းဒါစစ်တပ်ရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ခဲ့ပြီးအာဆီယံကြီးညာချက်လည်းထွက်လာပြီးအဲ့တော့ရှေ့ရှားဒီလူထုလှုပ်ရှားမှုတွေအပေါ်မှာဘာများအပြောင်းလဲတက်ရောက်မှုရှိနိုင်ပါသလဲရှင်
လူတို့ရဲ့စိတ်ထားကစိတ်တက်ကတော့ကျွန်တော်ယွတ်သွားမှာမဟုတ်ဘူးသိကြတယ်။အခုလိုမျိုးအာဆီယံကထုတ်ပြန်ချက်ထုတ်တဲ့ဟာကိုလည်းအစိုးရကလူတို့ကမမျှော်လင့်ပါဘူး။ဘာကြောင့်လဲဆိုတော့အာဆီယံရဲ့တမိုင်းသူတို့ရဲ့မူဝါဒနဲ့သူတို့ရဲ့ခံယူချက်ကိုစိတ်ဝင်စားမှုလဲမြန်မာပြည်သူလူထုကသိထားတဲ့အတွက်သိပြီးတော့မျှော်လင့်ချက်မရှိဘူး။ဒါပေမဲ့တစ်ဖက်မှာဒီစစ် အဆူကောင်းဆောင်ကတော့ငါအာဆီယံနဲ့ညှိပြီးွားပြီ။နောက်အာဆီယံကိုငါပိုင်နေ။ဒါကြောင့်မလို့ငါအပေါ်မှာကတိပေးထားသလိုပုံစံမျိုးဒါမှမဟုတ်အချိန်ဆွဲပုံစံမျိုးနဲ့လုပ်လို့ရနေပြီ။ဒါကြောင့်မလို့မင်းတို့ကခင်မဆိုင်ဘူးဆိုတဲ့စိန်ခေါ်မှုနောက်တစ်ခါခုနကတော့လို့ကျွန်တော်တို့အကြမ်းဖက်မှုကိုဒီထက်ပိုပြီးလုပ်နိုင်တဲ့သဘောမျိုးတော့ရှိပါတယ်။ဒါကတော့အကြောက်တရားနဲ့ထပ်ပြီးတော့ဖိနှိပ်မဲ့သဘောပေါ့။ဒါပေမဲ့ပြည်သူလူထုရဲ့လက်ရှိအခြေအနေတွေးဆချက်ကတော့အကြောက်တရားကိုလည်းသူတို့အနေနဲ့ဟိုမကြောက်တော့တဲ့အခြေအနေမျိုးဖြစ်တယ်။နောက်တစ်ခါအာဆီယံရဲ့လှုပ်ဆောင်မှုတွေကလည်းသူတို့တွေအားကိုးစရာမရှိဘူးဆိုတဲ့အတွက်ကြောင့်မလို့ကိုအားကိုကိုပြီးတော့ကိုယ့်ရဲ့ဟိုအင်အားနဲ့တီရင်းအားနဲ့ပဲဆက်လက်လှုပ်ဆောင်သွားမယ်သဘောမျိုးအဲ့လိုမျိုးဖြစ်လာမယ်လို့ကျွန်တော်ခန့်မှန်းမိပါတယ်
။ဟုတ်ကဲ့ပါရှင်။ဥောက်မျိုးမင်းအထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးတွေရဲ့စနေနေ့ကမြန်မာရေးဆွေးနွေးပွဲမှာတော့ဆရာနာသိမ့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတွေ့ဆုံဆွေးနွေးကြရေးမြန်မာလူထုအကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းချက်တည်းအထွက်ပေါ်လာရေးသက်ဆိုင်သူအလုံးအခိုင်အမာဆွေးနွေးကြရေးနောက်အာဆီယံအတွင်းမှုချုပ်ရဲ့ပံ့ပိုးမှုနဲ့အတူအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တဦးကဆွေးနွေးပွဲလုပ်ငန်းစဉ်မှာကြားဝင်ဆောင်ရွက်ပေးဖို့အထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံတွင်းကိုတွားရောက်ပြီးသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရေးနောက်တစ်ချက်ကတော့အာဆီယံဘက်ကလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီပေးရေးဒီအချက်၅ချက်ကိုအာဆီယံခေါင်းဆောင်တွေဘက်ကစနေနေ့မှာဘုံသဘောတူညီခဲ့ကြပါတယ်ရှင်ကျမသင်္ကီထိုက်ပါ
မြန်မာပြည်အာဆီယံအထူးစည်းဝေးပွဲပေါ်အကဲခတ်တွင်နဲ့ဆက်သွယ်မေးမြန်းချက်ကိုမတ်တင်ဂီထိုက်တင်ပြခဲ့တာပါ။ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတောင်အမရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရန်ကုန်ကဒါဇင်နဲ့ချီတဲ့သူတွေဟာပြင်းထန်တဲ့ပြစ်မှုတွေနဲ့တရားစွဲခံရပြီးတည်တံ့ပေးတဲ့အထိအေးအေးယူခံခဲ့ရပါတယ်။သူတို့တွေဟာမျှတာတဲ့တရားရင်ဆိုင်မှုခုခံမှုတွေလုပ်ခွင့်မရဘဲတရားစွဲဆိုရုံထုတ်ဖြစ်တံချမှတ်ခြင်းခံရတာပါမြမဆရာနာရှင်တဲ့ရဲ့စစ်ခုံရုံးဟာသူတို့ရဲ့ချင်းရဆိုင်တရားစီရင်မှုကိုသာပြုလုပ်နေပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ
်မိုးလဲလင်းလဲနေရောအမစစ်သားတွေစစ်ကားတွေဝင်လာပြီးတော့အမလမ်းတွေလမ်းတွေတွေဝင်ပြီးတော့ယောက်ျားလေးတို့တည်းများကိုအကုန်ဆွဲတာဆွဲတော့ရှောင်တဲ့လူတွေကတော့ရှောင်တာပေါ့အန်တီတားတွေကတော့မရှောင်ဘူးအန်ဒီတားလီယာတမီးရဲပြောရမယ်ဆိုလို့ရှိရင်ပဲလော့ကြားကိုစားညက်သွားတာသူမတက်တဲ့အထက်မှာသူမပါဘူးအန်ဒီနေတယ်ဒါလေးအဲ့လိုမျိုးတော့ကြားတယ်နော်ဒါအဲ့ထက်မှာပါသေးလားလို့ဆိုတော့အမေတဲ့ဘာမှစိတ်မပူနေတဲ့ဒါသွားကြည့်တော့တဲ့လူတော်တော့မပေါတော့ဘူးတဲ့အဲ့တော့အမေစိတ်မပူနေတဲ့ဒါဘာမှမဖြစ်ဘူးကိုယ်အင်းနဲ့ပဲကိုနေနေတဲ့
အာနာသိန်းအကျန်းဖတ်စစ်တပ်ရဲ့စစ်ခုံရုံးကနေပြည်ပချမှတ်ခံရသူတို့ရဲ့မိခင်ဖြစ်ပါတယ်သူမသားရဲ့အမှုဟာမတ်လ26ရက်နေ့ကရန်ကုန်တိုင်းမြောက်ကလာပါမြို့နယ်မှာဖြစ်ခဲ့တဲ့ဖြစ်စဉ်ကနေအစပြုခဲ့ပါဗျ။အဲ့ဒီညကစစ်ဗိုလ်တဦးနဲ့အရဲသားတဦးဟာဆိုင်ကယ်နဲ့လှည့်ပတ်ဆဲဆူနေရကြောင်းရက်ွက်နေသူတွေကဝိုင်းရိုက်ခဲ့ကြတယ်လို့သိရပါဗျ။တိုက်ခိုက်မှုအပြီးမှာတော့ရက်ွက်ကဒလန်လို့သတ်မှတ်ထားတဲ့စစ်ဗိုလ်နဲ့ပါလာသူအရဲသားတိုက်ဆုံခဲ့ပါဗျ။စစ်ကောင်စီဘက်ကတော့ဆိုင်ကယ်နဲ့ဖြတ်သွားတဲ့ဗိုလ်စီကနေလက်နက်လူယူပြီးလက်ပြန်ကြိုးကြိုးရိုင်းနှက်ကန်ကြောက်သလိုဓာတ်နဲ့ချိုးခဲ့တာကြောင့်အရသာတည်ဆုံးတယ်လို့ထုတ်ပြန်ကြပါတယ်။ဆွဆွဲခံရသူရဲ့မိခင်ကတော့မတ်လ26ရက်နေ့ဖြစ်စဉ်ဖြစ်ပွားနေချိန်မှာသူမသားဟာအိမ်မှာပဲရှိနေခဲ့ပြီးလူစုလူဝေးဖြစ်လာပြီးနောက်အချိန်တော်တော်ကြာအချိအပြင်ကိုမချွတ်ခဲ့ဘူးလို့ဆိုပါတယ်
။26ရက်နေ့ညဘက်ဟို12နာရီတစ်ချက်လောက်မှာအဲ့လမ်းမှာဖြစ်ကြတာတဲ့ထွက်တော်သူကြီးရဲ့သူထွက်ကြည့်တော့တမီးဟိုည2နာရီခွဲပြီးအန်ဒီလည်းထွက်မကြည့်ဘူးဟိုဟာအန်ဒီအမျိုးသားလည်းထွက်မကြည့်ဘူးကြောက်လို့တနက်တန်လေးကြာလို့ဆိုအန်ဒီတို့အိမ်ကြီးကအိမ်ကြီးကိုမထွက်တာ
သူမရဲ့သားကိုစားကျင်ဖမ်းသွားတဲ့မတ်လ29ရက်နေ့ကနေအမိတ်ချပြီးချိန်အထိတခါမှတွေ့ခွင့်မရသေးပါဘူးအင်းစိန်ထောင်ထဲရှိနေကြောင်းအကူအညီပေးတဲ့ရှင်းနေကနေတဆင့်သာတီးခွင့်ရခဲ့တာပါဧပြီလ၈ရက်နေ့မှာတော့ဖမ်းဆီးခံရတဲ့သူမသားအပါအဝင်၁၉ဦးကိုတေးတံချမှတ်လိုက်တယ်လို့ကြေညာခဲ့ပါတယ်
အပြစ်ရှိရနေတွင်တေးတံအမိန့်ချမှတ်လိုက်ကြောင်းသိရပါတယ
်တရားခွင်ကိုတော့နှစ်ယောက်ကိုသာရုံးချုံနိုင်ခဲ့ပါတယ်ပြစ်မှုချင်ရှားရဲဆိုပြီးတရားခွင်မှာမရှိတဲ့နောက်ထပ်၁၉ယောက်ကိုလည်းအစစ်ဆေးမရှိပြစ်ဒဏ်ချမှတ်ခဲ့ပါတယ် အဲ့ဒီဖြစ်စဉ်ဖြစ်ခဲ့တဲ့မြောက်ကလာပါမြို့နယ်အပါအဝင်ရန်ကုန်မြို့ကမြို့နယ်6ခုဟာစစ်အုပ်ချုပ်ရေးအဖြစ်သတ်မှတ်ခံထားရပါတယ်။အဲ့ဒီမြို့နယ်အတွင်းကနိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုနဲ့ရစသက်ကြီးပုံမှ905သတင်းမီဒီယာဥပဒေဆိုင်ရာပြစ်မှုများလူသတ်မှုလူသေးမှုနဲ့ဓားမြမှုအပါအဝင်ပြစ်မှု23မျိုးကိုစစ်ခုရုံးကနေသာစစ်ဆေးအမိန့်ချပါတယ်။ပြစ်ဒဏ်ချမှတ်ရမှာလဲတေဒဏ်နှစ်ကန့်တမ်းမရှိအလုံးနဲ့ခြောင်တဲ့သက်ဆိုင်ရာပြစ်မှုအလိုက်သတ်မှတ်ကြတဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုချမှတ်နိုင်တယ်လို့သိရပါတယ်။စစ်ခုရုံးကချမှတ်တဲ့ပြစ်ဒဏ်တွေကိုအယူခံပိုင်ခွင့်မရှိစေရလို့လည်းပြဋ္ဌာန်းထားတာပါ။ပြစ်ဒဏ်ပြင်ဆင်မှုအတွက်ဆုံးဖြတ်ပိုင်ခွင့်ကစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တမ်းမှုရဲ့လက်ထဲမှာပဲရှိတာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကာလအတွင်းတရားစီရင်ရေးပုံစံကိုတော့တရားလွတ်တော်ရှိနေတဲ့ဦးက
စစ်ဥပဒေမှာပါတဲ့အတိုင်းပဲစစ်ခုံရုံမှာစစ်မယ်ဆိုရင် तू आ တခြားနေတဲ့နဲ့မစစ်တော့ဘူး तू आ အကျဉ်းကြီးနေပဲစစ်တာပေါ့နော်ဒီလာမယ်တီးဆွဆွဲခံရတဲ့လူပါမယ်ဆွဆွဲတဲ့လူပါမယ်ပြီးတော့လို့ရှိရင်အဲ့အမှုကိုအကျဉ်းကြီးနဲ့စစ်ပြီးလို့ရှိရင်အမိန့်ချမှတ်လိုက်တယ်ပေါ့နော်အဲ့လိုမျိုးစစ်ခုံရုံမှာစစ်တယ်လို့ပြောတာပေါ့ခင်ဗျစစ်ခုံရုံကနေစစ်တယ်ဆိုရင်တော့ तू आ အကျဉ်းကြီးနေပဲစစ်တယ်လို့ရှိတော့မလို့သူ့ရဲ့တရားခံတယောက်ရဲ့ရပိုင်ခွင့်တွေဘာမှမရှိဘူးပေါ့နော်အဲဒီသူ့ရဲ့ဟာတွေမရှိတော့ဘူး तू आ အကုန်လုံးကအကျဉ်းကြီးနေပဲစစ်စစ်တာဖြစ်တယ်လို့မလို့သူ့ရဲ့တရားခံရဲ့အခွင့်အရေးတွေအကုန်လုံးပြန်သူ့ရဲ့ခုခံခြေပါပိုင်ခွင့်တပ်တည်ခံဥပဒေအခြားရှိတဲ့အဥ္စာတွေပေါ့နော်တရားခံမှာရှိတဲ့ဥပဒေပါအခွင့်အရေးတွေမရရှိတော့ဘူးပေါ့နော
်စစ်ခုံရုံးကနေပြစ်ဒဏ်တွေကိုအချိန်ကြိုအကျဉ်းမှာပဲစစ်ဆေးစီရင်နေတာဖြစ်ပါတယ်မာရှယ်လောစကြင်ညာရဲ့မတ်လ14ရက်နေ့ကနေဒီနေ့အထိစစ်ခုံရုံးကနေတေးတံချမှတ်ခံထားရသူ26ဦးရှိနေပြီဖြစ်ပါတယ်။မြောက်ဥက္ကလာနဲ့လှိုင်းသာယာမြို့နယ်တွေကလူသက်မှုကျူးလွန်တယ်လို့ဆွဆွဲခံရသူတွေကိုချမှတ်လိုက်တာပါ။26ရောက်တဲ့မှာ6ရောက်ဖမ်းခံခဲ့ရပြီဖြစ်တယ်လို့သိရပါတယ်။ပြန်ချမှတ်နေတဲ့အပေါ်ကို88ကျောင်းသားတူကတော့
အခုကစစ်ခုံရုံးမှာသူကပြည်တယ်ဆိုလို့ချခဲ့တဲ့ဟာကဟိုမျက်ကွယ်ဖြစ်ပြီးတော့အခုမိတာကသူကပြောတာက16ယောက်ပြောပြီးတော့ဖမ်းပြီးတဲ့2ယောက်ကိုသူကဖမ်းပြီးတဲ့2ယောက်ကိုမှမူတယ်ပြီးကျန်တဲ့16ယောက်ကိုပါပြည်တယ်ချမှတ်တယ်ဆိုတော့အဲ့တော့ကကျွန်တော်တို့ဘိုင်းလို့ဥရိယဆောင်ရွက်နေရမဟုတ်ဘူးကြီးပစံနဲ့ကျွန်တော်တို့စစ်မိန်နဲ့စနပြောင်းကအမိန့်ကြီးပဲဖြစ်တယ်လို့ကျွန်တော်တို့လက်ခံတယ်ဥရိယဆောင်ရွက်နေရမဟုတ်ဘူးလို့ကျွန်တော်တို့နားလေလေဗျာ
အခုတေးရန်ချမှတ်ခံရသူတွေဟာလည်းအသက်20ကျော်ဝန်းကျင်လူငယ်တွေအများစုပါဝင်ပြီးတော့သူတို့ဟာရခိုင်ကပြစ်မှုကျူးလွန်ခဲ့ပူခြင်းမရှိသူတွေဖြစ်ပါတယ်တေးရန်ချမှတ်ခံရသူတို့ဦးရဲ့မိသားစုဝင်က
ဒီကလေးကဆိုလို့ရှင်လည်းရန်ရဲ့လောက်ရန်ရင်ဆိုင်တဲ့ကလေးလည်းမဟုတ်ဘူးအခုဆိုလို့ရှင်သူဘလို့ညီမမရှုံးနိုင်ဘူးမနော်အဲ့တတိယကြောင်ကမရှုံးနိုင်ဘူးဟိုဒါပေမဲ့တိပိမကြောင်ရတဲ့ဒီညီမလုံးဝမရှုံးနိုင်ဘူးမဟုတ်လောက်ဘူးလို့ပဲညီမထင်တာပေါ့နော်ဒါပေမဲ့တကယ်သူဝင်းကိုခံတဲ့ဗီဒီယိုဖိုင်တွေ့သွားတော့နော်ဒါကြီးကတကယ်ကြီးလားဆိုပြီးတော့ထင်တာတကယ်ပြောမဘလို့ပြောလို့ပြောရမှန်းတော့မသိတော့ညီမတို့လည်းလုံးဝဟိုတွေ့လို့မရတော့ဘောနောက်ဆုံးသူသေးတယ်မဟုတ်ရင်တော့ဟိုထောင်နန်းလောက်ပဲဖြစ်ဖြစ်တွေ့ရရင်တော့ညီမတို့ပဲရှင်းနေတယ်ပေါ့နော
်မြန်မာနိုင်ငံမှာပြည်ရန်ချမှတ်ပြီးကြိုးပေးရာကို1988ခုနှစ်ဝန်းကျင်လောက်အထိသာလုပ်ခဲ့ပါတယ်နောက်ပိုင်းမှာတရားချမှတ်ခံရသူတွေရှိပေမဲ့ကြိုးပေးရမျိုးမလုပ်တော့ဘဲအယူခံအဆင့်ဆင့်ဝင်ပြီးထောင်ဒဏ်တသက်နဲ့နှစ်ရှိထောင်ဒဏ်ချမှတ်ကြမျိုးကိုကျင့်သုံးနေရပါ2008ခုအရတံပရာကတရားနဲ့ပတ်သက်ပြီးရှော့ပေါ့ပိုင်ခွင့်ရှိသလိုစစ်အုပ်ချုပ်ရေးမှာတော့စစ်ကောင်စီဥက္ကဋ္ဌကတရားပြင်ဆင်မှုကိုဆုံးဖြတ်ပိုင်ခွင့်ရှိပါတယ်အဲ့ဒီအကြွတ်ပြင်ဆင်မှုရှောက်လာကို15ရက်အကျဉ်းတင်ရမှာပါအခုအာနာသိန်းစစ်အုပ်စုရဲ့ခေါင်းဆောင်ကလည်း2021ခုနှစ်ဧပြီလ18ရက်နေ့မကြာခင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေရဲ့ပြစ်ဒဏ်တွေကိုလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်။တေးတန်ကြားခံရသူတွေကိုထောင်ဒဏ်တသက်လူရဲမရှိပြစ်ဒဏ်ကိုပြောင်းလဲကြားခံစေခဲ့ပါတယ
်။လူတွေရဲ့အသက်ကိုပေါ့နော်ဒါဟိုဘယ်သူမှခဏရမိုးပြီးဆုံးဖြတ်ပိုင်ခွင့်မရှိဘူးနော်။ဒါကိုရမှာပဲဖြစ်ပြီးနောက်တစ်ခုကဟိုဒီအချမ်းပတ်စက်ကောင်တီမှာလည်းဒါမျိုးနှုတ်ပိုင်ခွင့်မရှိဘူးပေါ့ဒီခုံလုံးဆိုတာလည်းကျွန်တော်တို့အမြင်လူခွင့်ရင်းရှုံးအောင်ရစင်လွတ်လပ်ပြီးတရားမျှတတဲ့ဟိုနေရာမဟုတ်ဘူးပေါ့နော်တရားဥပဒေစိုးမိုးရေးအတွက်ဟိုတည်လို့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘဲနဲ့စစ်ဒီအချမ်းပတ်စက်ကောင်စီကိုပဲတစ်ဖက်တစ်လမ်းနေပြီးတော့အထောက်အကူပြုပြီးတော့သူတို့ရဲ့ဒီဝါဒမှိုင်းနေလူတို့ကိုအကြောက်တရားကိုရိုက်သွင်းတဲ့နေရာတွေမှာအသုံးချတဲ့ရန်ရီအဖြစ်တာတုံးပြီးတော့လုံနေတာဖြစ်တဲ့ကြောင့်ဒါတွေကိုကျွန်တော်တို့လူခွင့်ရေးအဖွဲ့အနေနဲ့လူခွင့်ရေးအဖွဲ့အနေနဲ့ပေါ့နော်ဒါလက်ခံနိုင်ဟိုမကြည့်ဘူးပေါ့ဒါတွေအလုံးကိုကျွန်တော်တို့ရှုံချရတယ
်ပေါ့45 rise ရဲ့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူကိုနီကီဒိုင်းမွန်းဖြစ်ပါတယ်တေးတန်ချမှတ်ခံရသူတွေရဲ့မိသားစုဝင်တွေကတော့ဥပဒေဆိုင်ရာကျွမ်းကျင်တဲ့ရှင်းနေအကူအညီယူတင်တယ်လို့ အကြံဖတ်စစ်အုပ်စုကတည်တံအတည်ပြုစီရင်တာကိုဝင်ရောက်တားဆီးနိုင်မယ် UN နဲ့ ICIC လိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဖို့သူကအကြံပြုပါတယ်
အဓိကလူခွင့်ကြီးကျွန်တော်တို့အဖွဲ့တွေရဲ့တည်တံကိုဆက်တင်ရတဲ့အဓိကအကြောင်းရင်းကခုနကဟိုမှားယွင်းပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်တည်တံပေးလိုက်တယ်အဲတို့တည်တံပေးပြီးတော့လို့ရှိရင်ခုနအဲ့အမှားကိုကျွန်တော်တို့ပြန်ပြင်လို့မရတော့ဘူးဟိုပြည်စုံတဲ့တရားစီရင်ရေးမှာတော့မှတို့ဟိုဟိုတည်တံပေးတယ်ဆိုတာမှားယွင်းနဲ့မှားယွင်းနိုင်တယ်ပေါ့နော်ဟိုဘာကြောင့်လဲဆိုတော့ကျွန်တော်တို့တသက်ပုံသားတွေပုံမှာမူတည်ပြီးတော့ဆုံးဖြတ်ရတာဒီစစ်ခုံရုံးကနေအစဉ်တစ်ခုတာဟိုဟာလုံနေရပေါ့နော်တည်တံပေးတဲ့ကိစ္စမျိုးကိုလုံနေတယ်ဆိုတာကဟိုဘလို့မှပါလက်ခံလို့မရဘူးပေါ့
အရေးပေါ်ကာလအလွန်မှာအရေးပေါ်ကာလအတွင်းချမှတ်ထားတဲ့ပြည်တံတွေဘလို့ဖြစ်လာနိုင်တယ်လဲဆိုတာကိုတော့တရားလွတ်တော်ရှင်းနေက
အရေးပေါ်ကာလမှာစီမံခဲ့တဲ့အုပ်ချုပ်မှုကြီးကဘလောက်တိဟိုတရားမျှတတယ်မမျှတဘူးဆိုတာကတော့ကျွန်တော်တို့အရေးပေါ်ကာလအခြေအနေလုံမြောက်လာလို့ရှိရင်ကျွန်တော်ကပြန်ပြီးတော့ဟိုတုံးတက်တင်တာနဲ့တုံးတက်ပြီးတော့ပြင်ဆင်တင်တာနဲ့ပြင်ဆင်ရမယ့်အခြေရှိရုံပါလေအဲအဲ့ကြလို့ရှိရင်လည်းကျွန်တော်ပြန်ပြီးတော့ဟိုကုစားပြလို့ရအောင်ပါပါလို့ပဲကျွန်တော်ကရှင်းပြချင်တာပေါ့နော်
တရားရင်ဆိုင်ခွင့်မရပဲတဖက်သက်တည်တဲ့အမိတ်ချခံခဲ့ရသူတဦးရဲ့မိခင်ကတော့သူမသားဖမ်းခံခဲ့ရတဲ့နေ့ကလေးကစိတ်ဒဏ်ရာရခဲ့ပါပြီ
။ဒီဒီထဲမှာသူတို့လွန်လဲလွန်လိုက်ကောအန်လီတာလေးမျက်နှာကြီးတွေမှာရောင်ကိုင်းလို့အန်လီမှတ်တောင်မမှတ်မိဘူး။ဖေးနေမင်းနဲ့အိမ်လိမ့်စာနဲ့သူ့ပစိုးအိမ်ကြီးလေးနဲ့ပဲအန်လီမှတ်မိတော့တယ်မျက်နှာကိုပြဲလို့အန်လီတာလေးကိုလောက်ထားတာ။အကုန်လုံးလွတ်မြောက်ပါပြီလို့အန်လီတာလေးတယောက်တည်းမဟုတ်ဘူးအကုန်လုံးပြန်ချတာတဲ့လူတွေဒီနိုင်ငံကြီးနဲ့ပတ်သက်ပြီးဝင်ကြားရတဲ့ခလေးကြီးအကုန်လုံးမြောက်ပါပြီလို့အန်လီစီကောင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio Season မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်တနင်္ဂနွေဒီကနေ့မနက်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့အာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေမြန်မာလူထုရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်ရစေဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအချက်၅ချက်ပါသဘောတူညီချက်တစ်ခုရခဲ့တယ်လို့အာဆီယံအထက်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံကဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအချက်တွေကတော့အကြမ်းဖက်လုပ်ရက်တွေအားလုံးချက်ချင်းရပ်တန့်ပြီးသက်ဆိုင်သူအားလုံးအနေနဲ့အစွမ်းကုန်ထိန်းသိမ်းလှုပ်ဆောင်ကြဖို့လူထုရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရရေးသက်ဆိုင်သူအားလုံးအနေနဲ့အပြုသဘောဆောင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဒီဆွေးနွေးညှိနှိုင်းမှုလုပ်ငန်းစဉ်ကိုအာဆီယံအတွင်းရေးမှူးချုပ်ကအထောက်အကူပြုပြီးအာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်တဦးကကမကဋ္ဌပြုဖော်ဆောင်ပေးဖို့အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဌာနကနေတဆင့်အာဆီယံအနေနဲ့လူသားစာနာမှုအကူအညီတွေပေးဖို့နဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံရေးအတွက်အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ဖို့လို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံအရေးပေါ်အစည်းအဝေးကိုတက်ရောက်လာတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဆုံးဖြတ်ချက်တွေကိုလက်ခံမခံဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံမှာသေဆုံးမှုတွေနဲ့အကြမ်းဖက်လုပ်ရက်တွေအချိန်မြင့်လာတာအပါအဝင်တိုင်းပြည်အခြေအနေပေါ်အထူးစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပွားနေတဲ့အခြေအနေဟာလက်ခံနိုင်စရာမရှိကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြန်ရမှာဖြစ်တယ်လို့နိုင်ငံရေးကျင်းသားတွေပါချက်ချင်းလှုပ်ပေးဖို့မြန်မာအရေးဆွေးနွေးတဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးအပြီးမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအကြမ်းဖက်နေမှုတွေရပ်ပစ်ဖို့အပါဝင်မြန်မာစစ်ခေါင်းဆောင်ကိုယ်တိုင်တန်တိထန်ချလှုပ်ဆောင်တဲ့အရေးကြီးတဲ့အချက်တချို့ကိုသူပြောကြားခဲ့ကြောင်းနဲ့နိုင်ငံရေးကျင်းသားအလုံးကိုအ мян ပြန်ပြီးလှုပ်ပေးဖို့အပြင်မြန်မာနိုင်ငံတွင်တပ်ဆိုင်ရာအဖွဲ့တွေဆွေးနွေးရေးတွန်းအားပေးဖို့အတွက်အာဆီယံအတွင်းမှုချုပ်နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌပါဝင်တဲ့အာဆီယံအထူးကိုယ်စားလှယ်တွေခန့်အပ်ရေးဟာအရေးပါကြောင်းလည်းပြောပါတယ်တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောက်တာရှင်ပေါင်းဘရင်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program